Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ29ရက်တောက်ချနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စု Minneapolis မြို့မှာရဲဖမ်းဆီးစဉ်အတွင်း African American တယောက်သေဆုံးခဲ့ရမှုကိုမကျေနပ်လို့ဆန္ဒပြမှုတွေဆက်ပြီးဖြစ်ပွားနေပါတယ်။မျိုးရဲမှာနာကြီးဒေါသထွက်နေကြရဲဆိုတာနားလည်ပေမဲ့လူရဲ့မိရှို့ဖြက်စီးနေတာတွေကိုလက်မခံနိုင်ဘူးလို့မျိုးရဝန်ကတောက်ကြနေအစောပိုင်းတုန်းကပြောကြားခဲ့ပါတယ်
။ And so in the coming days we will have an all out effort to restore peace and security in our city.
လာမယ့်ရက်တွေအတွင်းမျိုးပြန်လည်လုံခြုံငြိမ်းချမ်းစေဖို့လုပ်နိုင်တဲ့ဤအားလုံးနဲ့ဆောင်ရွက်သွားမယ်လို့မျိုးရဝန် Jacob Frey ကပြောသွားတာပါ။George Floyd ဆိုသူလူမဲအမျိုးသားကိုတင်းနှလာနေတော့ကရဲဖမ်းကြီးစဉ်အတွင်းမှာလူပြိုရဲအရာရှိတယောက်ကလက်ဘင်းကိုဒူးနဲ့ထောက်ထားခဲ့ပြီးတဲ့နောက် George Floyd သေဆုံးခဲ့တဲ့အပေါ်ဆန္ဒပြသူတွေမကြေမနက်ဖြစ်နေကြတာပါတင်းမာမှုတွေဖြစ်နေတာကြောင့်မြို့တော်ဝန်ကအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ် Minnesota ပြည်နယ်အုပ်ချုပ်ရေးမှူးရဲ့တောင်းဆိုချက်နဲ့ပြည်နယ်လုံခြုံရေးအဆောင်တပ်ဖွဲ့900ကိုအစင်သစ်ပြင်ထားပြီး Minneapolis St. Paul နဲ့ပဝင်းကျင်နေရာတွေမှာတပ်တွေကိုဖြန့်ချထားမယ်လို့အစောင့်တပ်ဖွဲ့တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။လူမှုကွန်ရက်ကုမ္ပဏီတွေအပေါ်စီကံတင်ကြမဲ့အမိန့်တရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။လက်ရှိအမေရိကန်မှာပြဋ္ဌာန်းထားတဲ့1996ခုနှစ်ဆက်သွယ်ရေးဆိုင်ရာဥပဒေပုံမှန်ခွဲ230အရလူမှုကွန်ရက်တွေပေါ်မှာရေးတင်နေကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ Facebook, Twitter, YouTube စတဲ့လူမှုကွန်ရက်ကုမ္ပဏီတွေအနေနဲ့တာဝန်ခံစရာမလိုဘူးဆိုပြီးဥပဒေအရအကာအကွယ်ပေးထားပါတယ်။ဒါပေမဲ့အသုံးပြုသူရေးတင်တဲ့အကြောင်းအရာတွေကိုလူမှုကွန်ရက်ကုမ္ပဏီကစင်ဆာဖြတ်တောက်ရင်ဥပဒေအရအကာအကွယ်မပေးသင့်ဘူးလို့တမရအမိန့်မှာထောက်ပြပြီးအဲ့ဒီပုံမှန်ခွဲ230ကိုလွှတ်တော်ကဖယ်ရှားဒါမှမဟုတ်ပြင်ဆင်ဖို့လဲတမရရဲ့အမိန့်မှာတောင်းဆိုထားပါတယ်။ Twitter လူမှုကွန်ရက်ပေါ်မှာသမ္မတ Trump ရေးတင်နေတဲ့အကြောင်းအရာတချို့ကိုဖတ်သူတွေအနေနဲ့အချက်အလက်မှန်မှန်စစ်နိုင်မဲ့ website link တွေကို Twitter ကပထမဆုံးတွဲဖော်ပြခဲ့ပြီးရပိုင်းကြမှာပဲ။အခုလိုမျိုးသမ္မတ Trump ကလက်မှတ်ရေးထိုးအမိန့်ထုတ်ပြန်လိုက်တာပါ။ပြည်သူတွေအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခွင့်အရေးကိုကာကွယ်ဖို့ဒီအမိန့်ထုတ်ရတာလို့သမ္မတ Trump ကကြာသပတေးနေ့ကအမိန့်ကိုလက်မှတ်ထိုးစင်မှာပြောကြားခဲ့ပါတယ်။လေလာသူတွေကတော့ဒီအမိန့်ပေါ်ဥပဒေကြောင့်ကနေစိန်ခေါ်မေးခွန်းထုတ်မှုတွေရှိလာလိမ့်မယ်လို့တုံ့တန်နေကြပါတယ်။ကမ္ဘာတစ်ဝန်း COVID-19 ရောဂါဖြစ်ပွားသူပေါင်း6သန်းနီးပါးရှိနေပြီးသေဆုံးသူကလည်း36,000ကျော်သွားပါပြီ။အမေရိကန်ပြည်ထောင်စုကတော့ရောဂါကူးစက်ပြန့်နှံ့မှုအဆိုးဆုံးနိုင်ငံဖြစ်နေပြီးအတည်ပြုလူနာ 1.8 သန်းကျော်ရှိနေပါတယ်။ဒုတိယအဆိုးဆုံးဘရာဇီးလ်နိုင်ငံမှာလည်းရောဂါဖြစ်နေသူ 4,300 ကျော်ပါတယ်။အဆိုးရွားတွေအနေနဲ့ကြိုတင်ကာကွယ်တဲ့ဆောင်ရွက်မှုတွေကိုမလုပ်ရင်ကယောဂါကြီးကြောင့်ကမ္ဘာမှာငတ်မော့ခေါင်းပါမှုအကြီးကျယ်အလုံးလက်မဲ့ဖြစ်မှုစတဲ့ပြောပြလို့မရနိုင်တဲ့ဆိုးကျိုးတွေကိုခံစားကြရလိမ့်မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကတတိပေးခဲ့ပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေမှာထိရောက်မှုတက်တာစီမဲ့အစီအစဉ်တွေကိုကြီးညာဆောင်ရွက်နေပေမဲ့ဖွံ့ဖြိုးစရနိုင်ငံတွေမှာလိုအပ်နေတဲ့ထောက်ပံ့မှုတွေပေးနိုင်ဖို့လုံလောက်တဲ့ကူညီဆောင်ရွက်မှုတွေမတွေ့ရသေးဘူးလို့ကမ္ဘာခေါင်းဆောင်90နီးပါးနဲ့အွန်လိုင်းပေါ်မှာပြုလုပ်တဲ့ညီလာခံအတွင်းမှာအတွင်းရေးမှူးချုပ်ဂူတဲရက်စ်ကပြောကြားခဲ့ပါတယ်။ဟောင်ကောင်မှာလုံခြုံရေးဥပဒေပြဋ္ဌာန်းမဲ့တရုတ်ပြည်မှာဒီအစိုးရရဲ့ဆုံးဖြတ်ချက်အပေါ်အမေရိကန်၊ဗြိတိန်၊ဩစတြေးလျနဲ့ကနေဒါနိုင်ငံတို့ကပူးတွဲကြေညာချက်ထုတ်ဝေဖန်ခဲ့တာကိုတရုတ်အစိုးရကပယ်ချလိုက်ပါတယ်။ဒီဥပဒေဟာဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ရေးကိုအကြီးကျယ်ထိခိုက်စေသလိုတည်ငြိမ်သားရဝါပြောရေးကိုချိန်ချောက်နေတယ်လို့အမေရိကန်၊ဗြိတိန်၊ဩစတြေးလျနဲ့ကနေဒါနိုင်ငံကြားရေးဝန်ကြီးတွေကြာသပတေးနေ့ကစုပေါင်းကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။ကမ္ဘာမှာလွတ်လပ်မှုရှိတဲ့နေရာတစ်ခုဖြစ်ဟောင်ကောင်ရဲ့ရည်တည်မှုကိုချိန်ချောက်နေတဲ့တရုတ်အစိုးရလုပ်ရအပေါ်အင်မတန်စိုးရိမ်နေလို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာတရုတ်နဲ့ဟောင်ကောင်ပြည်တွင်းရေးကိုအကြီးအကျယ်ဝင်ဆက်တာဖြစ်တဲ့အတွက်တရုတ်အစိုးရကခိုင်ခိုင်မာမာဆန့်ကျင်ကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။သူတို့ရဲ့မကျေနပ်ချက်ကိုတက်ဆိုင်ရာနိုင်ငံတွေကတန်အင်အားရှိတွေကိုအတိပေးအကြောင်းကြားခဲ့တယ်လို့လည်းပြောကြားခဲ့ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ကျွန်တော်ရန်နိုင်ပါအိန္ဒိယနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ8466ထပ်မံနေရှိတာကြောင့်နေစဉ်ကူးစက်မှုနှုန်းနောက်ထပ်အများဆုံးဆန်းကျင်တင်ခဲ့ပါတယ်ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူ36000ကျော်ကျော်နဲ့သေဆုံးသူ4800ကျော်ရှိသွားခဲ့ပြီးပြီးတော့ကူးစက်သူရောသေဆုံးသူအရေအတွက်ပါပြည်နိုင်ငံထပ်ပိုများသွားပြီဖြစ်ပါတယ်ကူးစက်သူအများစုကလူရည်ထူထပ်တဲ့မျိုးတွေမှာဖြစ်ပေမဲ့အခုခါမှာတော့မျိုးတွေမှာသွားပြီးလုံးနေတဲ့သူတွေဟာအလုပ်ပြုတ်ပြီးတော့သူတို့ရဲ့ရက်ရွာတွေကိုပြန်ကြတာကြောင့်နိုင်ငံအစီပိုင်းကဆင်းရဲတဲ့ပြည်နယ်တွေမှာလည်းကူးစက်မှုတွေတိုးလာနေပါတယ်။ထိုင်းနိုင်ငံမှာတော့အာဏာပိုင်တွေကကန့်သတ်ချက်တွေကိုနောက်ထပ်ဖြေလျှော့တာတွေလှုပ်ဆောင်လာနေပြီးတော့ရုပ်ရှင်ယုံတွေ၊ပြဿတ်ယုံတွေ၊တရိတ်ဆန်ယုံတွေနဲ့ငါးပြားတိုက်တွေကိုတလနေကစပြီးတော့ဖွင့်လှစ်နိုင်ပြီလို့ပြောပါတယ်။ဒါပေမဲ့လူရည်အကန့်အသတ်နဲ့ဝင်ခွင့်ပြုမှာဖြစ်ပြီးတော့ရုပ်ရှင်ယုံတွေအနေနဲ့လူနေရာထပ်မပေါ်ပဲခွင့်ပြုနိုင်ပြီးတော့လင်မယားတွေကလွဲပြီးခြံတဲ့သူတွေအနေနဲ့တယောက်နဲ့တယောက်ခက်ခော်ခါထိုင်ကြမှာဖြစ်ပါတယ်။ဒါပြင်အိတ်ခန်းတွေလေးကျင်းခန်းလုပ်တဲ့အားကစားယုံတွေနဲ့တခြားအားကစားကွင်းတွေလည်းဖွင့်ဝင်ပေးလိုက်ပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာလည်းလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့အမိန့်ထုတ်ထားတာတွေကိုစတင်ဖြေလျှော့လာနေပြီးတော့လာမယ့်တနင်္လာနေ့ကစပြီးတော့အများပြည်သူတွေယူပို့ဆောင်ရေးလုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းပြန်လည်စတင်မှာဖြစ်ပြီးခက်ခော်ခါနေကြဖို့နဲ့နှာခေါင်းစည်းမျက်နှာဖုံးတွေတက်ဆင်ဖို့လိုတယ်ဆိုပြီးတော့ပြောထားပါတယ်။ဖိလစ်ပိုင်မှာဒီနေ့ဗိုင်းရပ်စ်ကူးစက်ခံသူ39ယောက်ရှိပြီးတော့60ရာခိုင်နှုန်းကမနယ်လန်မြို့ကဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကတချို့ဒေသတွေမှာတော့ဗိုင်းရပ်ကြောင့်ပိတ်ထားတဲ့ပလီတွေပြန်ဖွင့်လိုက်တာကြောင့်မွတ်စလင်တွေဒီနေ့မှာပလီသွားပြီးတော့ဝတ်ပြုခဲ့ကြပါတယ်။ဒါပေမဲ့ကလေးတွေကိုခွင့်မပြုထားဘဲလူတွေအနေနဲ့ကန်းစက်ချက်တွေနဲ့ညီခက်ခေါ်ခါနေပြီးတော့နှာခေါင်းစည်းမျက်နှာဖုံးတွေတတ်အောင်ရဲနဲ့စစ်တပ်တွေကိုပလီတွေမှာချထားပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတင်းကျပ်တဲ့ကန်းစက်ချက်တွေကြောင့်အဲ့မှာရှိတဲ့ဗြိတိန်တန်ရုံးကိုယာယီပိတ်ထားတယ်လို့မြောက်ကိုရီးယားနိုင်ငံဆိုင်ရာပြည်ထောင်စုအမကြီးကပြောလိုက်ပါတယ်။ပြည်ရမှာရှိတဲ့ပြည်ထောင်စုရုံးကို2020ခုနှစ်မေလ29ရက်နေ့မှာယာယီပိတ်လိုက်ပြီးတော့တန်တမာဝန်ထမ်းအားလုံးလည်းအခုခါမှာမြောက်ကိုရီးယားကနေထွက်ခွာသွားကြပြီလို့တန်မာကြီး Colin Cross က Twitter ကနေကြေညာရင်းနေမှာရေးပါတယ်။မြောက်ကိုရီးယားနိုင်ငံကိုလေးလာစောင့်ကြည့်နေတဲ့တောင်ကိုရီးယားခြေဆိုင် NK သတင်းဌာနကတော့ပြည်ထောင်စုရုံးဝန်ထမ်းဟာနေဆက်ကိုဖျက်ပြီးတော့တရုတ်နိုင်ငံတဲကိုကုန်းကြောင်းကနေဝင်သွားတယ်လို့ပြောပါတယ်။ပြည်ရမှာရှိတဲ့ပြည်ထောင်စုရုံးကတန်ဝန်ထမ်းတွေကိုထွက်ဖို့ဆုံးဖြတ်ရတာဟာကန်ဒါချက်တွေကြောင့်မြောက်ကိုရီးယားနိုင်ငံတဲကိုဝင်ဖို့မဖြစ်နိုင်တဲ့အတွက်တန်ဝန်တန်းတွေကိုအလဲအကျလဲလဲသွားဖို့တန်ယုံလုပ်ငန်းတွေဆက်လုပ်သွားဖို့မဖြစ်နိုင်ဘူးလို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ဗြိတိန်ဆိုရအနေနဲ့ပြည်ယမ်းမှာရှိတဲ့သူတို့ရဲ့တန်ယုံကိုတတ်နိုင်သမျှအစောဆုံးပြန်ဖွင့်နိုင်ဖို့ရည်ရထားတယ်လို့လည်းပြောပါတယ်မြောက်ကိုရီးယားဟာ COVID-19 ကပ်ရောဂါစဖြစ်ချိန်ကစပြီးတော့သူတို့ရဲ့နေဆက်တွေကိုပိတ်ပြီးနိုင်ငံတွင်းမှာလည်းနိုင်ငံသားတွေကိုအပြင်မထွက်ဖို့တင်းတင်းကြပ်ကြပ်ထိန်းချုပ်ခဲ့တာကြောင့်နိုင်ငံအတော်များများသူတို့ရဲ့တာမတ်တွေကိုပြန်ခေါ်ပြီးတော့တာမတ်လုပ်ငန်းစဉ်တွေကိုရပ်ပစ်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအမေရိကန်နဲ့တရုတ်နိုင်ငံကြားထင်းမှောင်မှုတွေကြောင့်အမေရိကန်မှာဘွဲလွန်တက်နေတဲ့တရုတ်ကျောင်းသားတွေကိုအမေရိကန်ဆိုရကတိုင်းပြည်ကနေနှင်ထုတ်လာနိုင်ပွဲရှိပြီးတော့တရုတ်တာဝန်ရှိသူတွေကိုလည်းနောက်ထပ်အရေးယူပိတ်ဆို့မှုတွေချမှတ်လာနိုင်ပွဲရှိနေပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဗိုင်းရပ်စ်ကရောဂါကိစ္စလူခွင့်ရေးနဲ့ဟောင်ကောင်ရေးကိစ္စတွေကြောင့်နိုင်ငံကြားထင်းမှောင်မှုတွေမြင့်တက်လာနေပြီးအဲ့ဒီထင်းမှောင်မှုတွေကြောင့်အမေရိကန်ဆိုရဘက်ကအခုလိုလှုပ်ဖို့စဉ်းစားလာနေတာဖြစ်ပါတယ်တရုတ်ကလုံနေတာတွေကိုသူ့အနေနဲ့သဘောမကျပဲအမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့ပတ်သက်ပြီးဘာလို့သွားမယ်ဆိုတာကိုဒီနေ့မှကြေညာသွားမယ်လို့တမတ်ထရမ့်ကသတင်းနောက်တွေကိုမနေ့ကပြောခဲ့ပါတယ်တရုတ်နိုင်ငံကစစ်တပ်ဒါမှမဟုတ်ထောက်လိုင်းရေးနဲ့ဆက်ဆက်တဲ့ပညာရေးအဖွဲ့တွေကတရုတ်ကျောင်းသားတွေကိုပြည်ဝင်ခွင့်ဗီဇာတွေပြန်ရုပ်သိမ်းသွားဖို့တမတ်ထရမ့်ကစဉ်းစားနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒါပြင်ဟောင်ကောင်ပေါ်မှာတရုတ်ဆိုရရဲ့လုံရနဲ့ပတ်သက်ပြီးတရုတ်တာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးခီးသွားလာမှုကန့်သတ်တာတွေဗဏ္ဍာရေးရရေးယူလှုံ့ဆော်တာတွေလှုပ်သွားဖို့လည်းချင်းချင်းစဉ်းစားနေတယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာအိန္ဒိယနဲ့တရုတ်နိုင်ငံကြားလက်ရှိဖြစ်နေတဲ့နိမိတ်ငင်းပွားမှုပြဿနာကိုကြားဝယ်ဆောင်ရွက်ပေးချင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကမ်းလှမ်းလိုက်တဲ့အပေါ်နိုင်ငံစလုံးကလက်မခံဘဲပယ်ချလိုက်ပါတယ်။အိန္ဒိယအနေနဲ့ဒီကိစ္စကိုငြင်းငြမ်းစွာဖြေရှင်းဖို့အတွက်တရုတ်နိုင်ငံနဲ့ဆွေးနွေးနေတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအနုရက်ဆရီဗတ်စတဗာကသတင်းတောက်တွေကိုပြောပါတယ်။ဒါပြင်တရုတ်နိုင်ငံကလည်းအိန္ဒိယနဲ့တရုတ်နိုင်ငံကြားနိမိတ်ပြဿနာအငင်းပွားမှုမှာဂျာကာတတိယနိုင်ငံတစ်ခုကဝင်ရောက်ဖြေရှင်းပေးကြမလို့ဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရတောင်လီကျန်းကပြောပါလေဟိမနာတောင်တန်းဒေသမှာရှိတဲ့အိန္ဒိယနဲ့တရုတ်နိုင်ငံနယ်စပ်ကနေမီပိုင်ဆိုင်မှုအငင်းပွားနေတဲ့လဒတ်ဒေသမှာတစ်ဖက်တပ်တွေစခန်းတိဆောက်နေတာကြောင့်ထိတိုက်တွေ့နေကြတာပါတစ်ဖက်စလုံးကလည်းတစ်ဖက်နဲ့တစ်ဖက်နယ်စပ်ဖြတ်ကျော်တယ်ဆိုပြီးတော့ပြန်လည်ဆွဆွဲနေကြပါတယ်အဲ့ဒီသားမှာနိုင်ငံခြားနေမီပိုင်ဆိုင်မှုအငင်းပွားနေတာတွေဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာကလေးကရှိလာခဲ့တာဖြစ်ပြီးတော့အခုဒီချိန်ကတော့1962ခုနှစ်နောက်ပိုင်းနဲ့အခုလက်လောနှစ်တွေအတွင်းမှာစိုးရိမ်စရာအကောင်းဆုံးအခြေအနေဖြစ်ပါတယ်နပတ်စပတ်တော်ဝန်ရှိသူတွေနဲ့တနမန်ရေးဆွေးနွေးမှုတွေရှိနေပေမဲ့တင်းမာမှုတွေရောကြတဲ့အရေးလက္ခဏာတော့မတွေ့ရသေးဘူးလို့အိန္ဒိယဘက်ကလေးလာဆောင်ကြည့်သူတွေကပြောပါတယ်ခင်ဗျာ ရွေကနေတောက်ကြနေညပိုင်းမှာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ရေတိတ်တောင်မြို့နယ်ကတဆင်းမြိုင်နေကြဆောက်ကင်းစခန်းကိုရခိုင်လက်နက်ကန်အေအဖွဲ့ကနေဒီမနက်မှာဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်ထိခိုက်ပျောက်ဆုံးမှုရှိနေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ဒီနေ့မနက်စောပိုင်းမှာရေတိတ်တောင်မြို့နယ်ကတဆင်းမြိုင်နေကြဆောက်ကင်းစခန်းကိုအင်အားတရာလောက်ရှိတဲ့ရခိုင်လက်နက်ကန်အေအဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့သမရတရင်မှပြန်ကြားရေးဖွဲ့တွင်းရင်မူဘုံမှုချုပ်စွန်မင်းထွန်းက VOA ကိုပြောပါရယ
်ဒီမနက်လောရောက်ပါသူတတိတော်မျိုးနဲ့တတိယရဲချင်းဟန်းကိုဒီကျန်းတောင်းနဲ့တရားလောက်နဲ့လက်လက်ကြီးလက်နဲ့တောင်းမျိုးဆက်ချင်နေတာဖြစ်ရယ်ရဲတပ်ဖွဲ့ဝင်10ယောက်မိသားစုဝင်3ယောက်အလေးတူပေါင်းကြောက်ဆုံးနေရှိရယ်ကျန်းစခန်းဆင်နေရှိရအင်းအနေပါတယ်အဲရဲချင်းစခန်းကိုဝင်ရောက်တိုက်ခိုက်တာဖြစ်တယ
်ဒီတိုက်ခိုက်မှုတွင်ရဲချင်းစခန်းဆောင်တို့မိလောင်ကျမ်းမှုတွေရှိခဲ့တယ်လို့ဒေသခံတွေကဆိုပါရယ်တဆိတ်မြိုင်နေကြဆောက်စခန်းဟာရေတိတ်တာမြို့နယ်မယူကန်းစီရီပြင်ကျေးရွာနောက်မြောက်ဘက်မှာတည်ရှိနေပါတယ်။ဒီရဲကင်းစခန်းဟာ2019ခုနှစ်ကလူမျိုးပါရာရေးသွင်းဆောင်ပြိပခကာလတွင်ဆောက်လုပ်ထားတဲ့ရဲစခန်းလို့ဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ်
။တဆိတ်မြိုင်ရဲစခန်းကတော့ကျွန်တော်က2005 2010ခုနှစ်ကဒီနေ့ဆက်ပွားတဲ့ပြိပခမှာအားရောမှုချုပ်ခံရမယ်လို့ခဏခဏခံရတယ်ရောဖြစ်တယ်။အဲဒီလိုတောင်းဆိုမှုရရဲကင်းစခန်းတစ်ခုပါတော့။နိုင်ငံတော်ရဲ့တရားဥပဒေစိုးမိုးရေးအောင်ရလေရဲစခန်းရဲ့ဒါပုံနဲ့ပြန်မတာတာတိုက်ချင်အောင်ဖြေရလို့မျိုးအခြေအနေဖြစ်တယ်။အဲဒါကြီးပါလေးကိုတရားဥပဒေစိုးမိုးရေးအဆောင်မှအကာအကွယ်ပေးနေတဲ့အမ်းငယ်တွေကိုတိုက်ခိုက်ခဲ့တာဖြစ်တယ်။
ရခိုင်လက်နက်ကန်အေဖက်ကနေ2019ခုနှစ်ဇန်နဝါရီလ4ရက်နေ့မှာဗုဒ္ဓတောင်မြို့နယ်မှာရှိတဲ့ကတိလငမင်းပေါ်ဂုတ်ပိနဲ့ကြောက်တောင်ရေကင်းစခန်း၄ခုကို၎င်းမလ9ရက်နေ့မှာဘုံနှချုံမြို့နယ်ရှိရိုးရိုးရေကင်းစခန်းကို၎င်းဧပြီလ10ရက်နေ့မှာမြောက်ဦးမြို့ရှိရေတပ်ရင်းဌာနချုပ်က၎င်းဇူလိုင်လ16ရက်နေ့မှာဗုဒ္ဓတောင်မြို့နယ်ညောင်ချောင်းနယ်မြေရေကင်းစခန်းကို၎င်းဝင်ရောက်တိုက်ခိုက်ခဲ့တာမှာရေတပ်ဖွဲ့ဝင်25ဦးကြာဆုံးပြီး16ဦးတန်ရာရရှိခဲ့ပြီးတော့ရေတပ်ဖွဲ့ဝင်တချို့နဲ့မိသားစုတချို့ဖမ်းဆီးခြင်းခံခဲ့ရတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီမနေ့တဆင်မြိုင်နေကြဆောက်ရေကင်းစခန်းတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်အေပြောခွင့်ရခိုင်ဒုက္ခကအခုလိုပြောပါတယ်
ဒီနေ့မေလ29ရက်ဒီမနေ့မှာဒီရတိတော်မျိုးနဲ့တဆင်းမြန်ရွာအခြေစိုက်ဒီနေချားဆောင်စခန်းအမိခံပေါ့နော်ဒီမြန်မာစစ်တပ်ရဲ့စစ်စင်ရေးအထောက်အပံ့စခန်းတစ်ခုကိုကျွန်တော်တို့ရခိုင်တပ်တို့ဖက်ကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်တိုက်ပွဲအတွင်းမှာတော့ဒီမြန်မာစစ်တပ်ဘက်ကဟိုထိခိုက်ကြဆုံးမှုတွေရှိတယ်မြန်မာစစ်တပ်စီကနေကျွန်တော်တို့ဒီဟိုရော့ကက်တလက်အပါဝင်ပေါ့နော်ဒီလက်နက်တွေဆစ်လက်လက်တင်းစီရမိခဲ့တာရှိတယ်ဖန်စီရမိထားတာလည်းတခြားရှိနေကြ။အခုတော့ကျွန်တော်တို့ဒီစစ်ဖက်နဲ့အရာဖက်ကိုအသေးစားစစ်ပြီးတော့မှဒါအရာသားတွေပါလာလို့ရှိရင်တော့ဟိုစစ်ဖက်နဲ့မသက်ဆိုင်တဲ့သူတွေဆိုလို့ရှိရင်တော့ဒါချက်ချက်ပြန်နောက်ပြေးမှာဖြစ်တယ်။လွန်ခဲ့တဲ့မေလ24ရက်နေ့တုန်းကကျွန်တော်တို့ရဲ့ဒီဘလဲဝါမြို့နားမှာရှိတဲ့ဒီသေကူတန်းနေတဲ့စခန်းတစ်ခုကိုမြန်မာစစ်တပ်ဘက်ကနေပြီးတော့အင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်ပြီးတော့ကျွန်တော်တို့ရဲ့ဒီဒဏ်ရာလူနာတွေကိုတိုက်ဖြတ်သွားတာရှိတယ်။ဟိုဒါကြောင့်မို့လို့ဒီနေ့မှာစစ်စင်ရေးအထောက်အပံ့စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်ဗျ
။ဒီမနေ့မှာရခိုင်ပြည်နယ်မင်းပြမြို့နယ်တွင်းမှာလည်းနှစ်ဖက်တိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ခိုင်တုခကဆက်ပြောပါတယ
်။ဒီနေ့မနေ့9နာရီ16မိနစ်လောက်ကစပြီးတော့မင်းပြမြို့နယ်ဖားပြိုရှင်းရွာရဲ့ဒီအရှိတောင်ဖက်ပေါ့နော်တိုက်ပွဲအပြင်းထန်ဖြစ်နေတာရှိတယ်။နောက်ပြီးလို့ရှိရင်ဒီရာမောင်တရာနာမှာလည်းပဲဒီမနေ့မှာမနေ့အနည်းငယ်ကြာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်
။ဒီမနေ့မင်းပြမြို့နယ်ဖားပြွတ်ရွာနဲ့ရံမောင်သရားတိုက်ပွဲမှာထိခိုက်မှုတွေရှိနေပေမဲ့အရွယ်သွက်အတိအကျမသိရသေးဘူးလို့ခိုင်တုခကဆိုပါတယ်။လက်ရှိရခိုင်ပြည်နယ်တွင်တပ်မတော်ကနေအင်အားတိုးချလာတဲ့အနေအထားကြောင့်တိုက်ပွဲဆက်လက်ပြင်းထန်လာဦးမယ်လို့အေအေဘက်ကဆိုပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတနစ်ကျော်ကြားစစ်ရေးသိမ်းမှမှုဖြစ်စဉ်တွင်အရသာ 36,000 ကျော်စစ်ဘေးသိမ်းရှောင်နေရပြီးတော့တိုက်ပွဲစဉ်တွင်အရသာတွေဒေဆုံတန်ရာရရှိမှုတွေကလည်းများပြားလာနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်နတ်ကွရွာအနီးမှာဒီကနေ့မနက်ကစူရတက်မတော်နဲ့ TNLA တန်းပလောင်တပ်ဖွဲ့အကြမ်းမှာတိုက်ပွဲဖြစ်ပွားခဲ့တာကြောင့်တရုတ်မြန်မာနယ်စပ်ကုံတော်ရေးလမ်းမှာအသွားအလာတွေယာယီရက်ဆိုင်သွားတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါဒီတိုက်ပွဲဟာ COVID-19 ကာယောဂါဖြစ်ပွားနေတာကြောင့်နှစ်ဖက်စလုံးကအပြစ်ခတ်ရက်စဲကြောင့်ကြီးညာထားချိန်မှာဒုတိယအကြိမ်ဖြစ်တဲ့တိုက်ပွဲဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဘုံမှုချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်။ဒီနေ့မနေ့ကျွန်တော်ဟို7မိုင်ရင်းတောင်မှာဖြစ်ခဲ့တာရှိတယ်။ရင်းနှန်းကိုလုံလုံရေးဆောင်ရွက်နေတဲ့ရင်းနှန်းကို Mindset ပတ်ထိုက်တာပေါ့။အဲ့ဆက်ပါခဲ့တဲ့စီစဉ်ဖြစ်ခဲ့တယ်။အဲကျွန်တော်တို့စားတော့အမှန်ရေးထိခိုက်မှုရှိတယ်။ဒါနာတော့ထိခိုက်မှုရှိလို့ပြရပါတယ်။
TNLA ခေါ်တအမ်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကလည်းဒီနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့အခုလိုပြောပါတယ်
ဒီမနေ့ဆယ်နှစ်လောက်မှာဒီယောစစ်တပ်ကဒီမူဆက်ဘဲကနေလာဘနာလာမဒီစင်းနဲ့လာလာမဒီနမ်ကုနာရောက်တော့ကျွန်တော်အာတကလက်ပြောဆူလာမဒီကိုဒီဘက်ကူတဲ့အချိန်အဲမှာနဖက်တက်ချိန်တူတော့နာတက်ပွဲဖြစ်ပေါ်တာတက်ပွဲဆက်နေကြကြောလောက်မှာအနေတော့ပ
ါဒီတိုက်ပွဲမှာသူတို့ဘက်ကထိခိုက်မှုမရှိကြောင်းလဲပြောပါတယ်လာရှုံမူဆယ်ပြည်တော်စုလမ်းမကြီးမှာတိုက်ပွဲဖြစ်ပွားနေတာကြောင့်ကုတ်ခိုင်မျိုးကနေမော်တော်ယာဉ်တွေအဝင်ထွက်ကိုတားမြစ်ထားကြောင်းကုတ်ခိုင်ဒေသခံတဦးကနေကင်းတနာကြီးကပြောပါတယ
်တိုက်ပွဲဖြစ်တော့ဘယ်သွားလို့ရမလဲလောလောဆယ်ခဏတိုးကိမှာပိတ်ထားတာပေါ့တိုင်းဟန်တင်ဖြစ်မှာဆိုလို့လေကိုအခုလက်ရှိလည်းပိတ်နေတော့မှာခင်ဗျာနော်ကျွန်တော်တို့ကကိုဗစ်နဲ့ခေါင်းရှုံနေတာအဲ့မှာနောက်တော့ခေါင်းထည့်ရတခုဖတ်ပေါ်လာတာပေါ့ဗျာ
အစိုးရတမ်ရောဘက်ကကိုဗစ် -19 ရောဂါမြန်မြန်ဆန်ဆန်တိုက်ဖြတ်နိုင်ရေးနဲ့ထောက်ရငြိမ်းချမ်းရေးအတွက်အကြမ်းဖက်ဖွဲ့စည်းတွေရှိတဲ့နေရာမှာအပကြံဒေသတွေကိုမေလ10ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိအပြည့်ရကြောင်ကြေညာထားသလို MNDAA ကိုကတ် TNLA တမ်ပလောင်နဲ့ AA ရခိုင်ဖွဲ့တွေပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့တွေကလည်းမေလ3ရက်နေ့ကနေမေလ31ရက်နေ့အထိတစ်ဖက်သက်အပြည့်ရကြောင်ကြေညာထားတာပါကိုခိုင်မျိုးနဲ့မဲဆန္ဒနဲ့အမှတ်တကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအိုင်မွန်ကတော့ကိုဗစ် -19 ရောဂါဖြစ်ပွားနေချိန်မှာတိုက်ပွဲတွေရပ်ဆိုင်းထားဖို့အခုလိုတိုက်တွန်းပါတယ
်ကိုဗစ်ဒီရောဂါဖြစ်နေတဲ့အချိန်မှာရောဂါအတွက်စိတ်ပူတာတမျိုးအဲ့ဒီတဒုံဒုံတိုင်းတိုင်းဖြစ်နေတာတမျိုးဆိုတော့ဒီပြည်သူလူထုရပိုးပိုးပြီးတော့စိတ်ချမ်းမြေ့တယ်ရာမတွားရဲမလာရဲဖြစ်နေတဲ့အချိန်မှာစိတ်ပွားရပြဖြစ်တယ်ဆိုတာမကောင်းဘူးဗျာအဖြစ်တည်မှုပေါ့ဗျာပဲပေါ်ချစ်ပေါ်ပြတော့ပဲပေါ်ချစ်ဖိနေပြီလားဘောဒါရီက
TNLA အပါအဝင်မဟာမိတ်အဖွဲ့တွေအနေနဲ့မေလ31ရက်နေ့မှာအပြည့်ရက်တက်တန်ကုံဆုံးသွားရင်ရက်ထက်မှန်တွေးမြင်ဖို့ကိုလည်းဦးအိုင်မွန်ကတောင်းဆိုပါတယ်ပြီးခဲ့တဲ့မေလ13ရက်နေ့ကမိုးကုံမြို့နယ်အတွင်းမှာတမ်ဘရွန်နဲ့ TNLA ကြားတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်လက်တလောအားဖြင့်ရှမ်းပြည်နယ်မြောက်ပိုင်းမှာတမ်ရော့ဘက်ကမူရစီဝါတိုက်ဖြည့်ရေးစစ်စင်ရေးတွေဆောင်ရွက်နေပြီးဒီရက်ပိုင်းအတွင်းမူဆယ်မြို့မှာလက်နက်ခဲယမ်းနဲ့မူရစီဝါတွေဇက်တိုက်ဆူဆူလို့ဖမ်းဆီးရမိတာတွေရှိထားပါတဲ့ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့ပါတဲ့
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါလိမ့်ရှင
်။မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ COVID ကာလအတွင်းပုံမှုဆိုးရွားလာတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်ကင်တွယ်ဖြေရှင်းနိုင်ရင်းမရှိဘူးဆိုတဲ့ရပ်ဘက်အဖွဲ့တွေရဲ့ပြောဆိုမှုအပေါ်ကော်မရှင်အနေနဲ့ဘယ်လိုသဘောထားရှိနေသလဲဆိုတာကိုတင်ဆက်ပေးပါမယ်ကျွန်မစုစုပါအခုနှစ်အစပိုင်းမှာခန့်အပ်လိုက်တဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့အဖွဲ့ဝင်အသစ်တွေဟာလူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်ကင်တွယ်လိုတဲ့စည်ရင်းနဲ့ဆန္ဒကင်းမဲ့နေတယ်လို့လူ့အခွင့်အရေးလှုပ်ရှားမှုဆောင်ရွက်နေတဲ့အရက်ဘက်22ဖွဲ့ကမေလ28ရက်နေ့ကထုတ်ပြန်ပြောဆိုလိုက်ပါတယ်နိုင်ငံတော်အဆင့်ဖြစ်တဲ့လူ့အခွင့်အရေးကော်မရှင်ဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုအချိန်ပြည့်စောင့်ကြည့်ပြီးလူ့အခွင့်အရေးချိုးဖောက်မှုတွေကိုရပ်တန့်အောင်နှိုးဆော်တာလုံဆောင်မှုတာဝန်ရှိပြီးဒါတွေကိုထိထိရောက်ရောက်လုံဆောင်မှုအတွက်အခုလိုတိုက်တွန်းလိုက်တာဖြစ်တယ်လို့ညီညာချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။ကိုဗစ်ကာလကြောင့်မလို့ဟိုလူ့အခွင့်အရေးချိုးဖောက်မှုပုံမှုပြီးတော့ချိုးဖောက်မှုဖြစ်အောင်ဖန်တီးပေးနေတဲ့အချက်တွေရှိရဲ့။အဲ့တော့သူတို့ရဲ့အလုပ်ကဒီလိုမျိုးကာလအတွင်းမှာတာမန်အခြေအနေအတွက်ကောအထူးထူးခြားတဲ့ကိုဗစ်ကာလအတွင်းမှာရှိသောလူ့ခွင့်ချိုးဖောက်မှုကိစ္စတွေရောနှစ်ဆတုံးပြီးတော့လှုပ်ဆောင်မှုလိုအပ်ပါတယ်။ဒါပေမဲ့အခုချိန်ထိကျွန်တော်တို့တာမန်လုပ်ငန်းတော်မှဟိုလှုပ်ဆောင်မှုပိုင်းမှာလူလူတိအောင်ချမပြနိုင်တဲ့အတွက်ကြောင့်မလို့ဒီကိုဗစ်ကာလမှာပုံမှုပြီးတော့လှုပ်ဆောင်ကြပါဒီလူ့ခွင့်ချိုးဖောက်မှုတွေရပ်တန့်အောင်တားဆီးနိုင်အောင်ထုတ်ဖော်ပြောဆိုပြီးတော့တရားလှုပ်ဆောင်ပေးပါလို့တိုက်တွန်းတာပဲဖြစ်ပါတယ်
COVID ကာလကိုအကြောင်းပြုပြီးလူ့ခွင့်ရေးချိုးဖောက်မှုတွေပုံများလာတဲ့ဆိုတာကော်မရှင်အနေနဲ့လက်ခံထားပြီးဒီကာလမှာလုံလဆလုပ်ငန်းတချို့ကိုပါရပ်တန့်ထားရတယ်လို့ဆိုပါတယ် မနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ချမှတ်ထားတဲ့2020အတွင်းလှုပ်ဆောင်ရမယ့်တာဝန်တွေကိုဆောင်ရွက်နေပြီးရပ်ဘက်အဖွဲ့တွေရဲ့ထုတ်ပြန်ပြောဆိုမှုအပေါ်အခုလိုတုံ့ပြန်ထားပါတယ်
။အင်္ဂလိပ်ပေါ်ရင် commitment မရှိရလုံးဝမဟုတ်ဘူး။အင်္ဂလိပ်မှာရှိတယ်။အဲ့တော့သူတို့ပြောလို့စိတ်ဝင်စားမှုမရှိဘူးဆိုတာလည်းအရများပါတယ်ထင်တယ်။အင်္ဂလိပ်မှာတတိတိနေ့အင်္ဂလိပ်လုတ်တဲ့လုတ်ရမယ့်လုတ်တွေကိုဘလို့နည်းနဲ့ဒီ COVID ကာလမှာဖြစ်အောင်လုပ်မလဲဆိုတာကိုတော်တော်တွေ့ရတယ်။ဆိုတော့သူတို့ကပြောနေတယ်ဖြစ်ပြက်နေတယ်ချို့ကနေဆက်ပိုင်းနေမှာဖြစ်တယ်လို့ပြောတယ်အဲဆိုတော့အဲ့ဒီနေရာကို physically တွားဖို့ဆိုတာလောလောဆယ်အနေနဲ့ပါအမှန်တမ်းပြောရင်မလွယ်ဘူးသမီးရဲ့ဒါကတော့ပုံမှန်လင်းပြောတာအဲဆိုတော့အခြေအနေပြီးတဲ့အခါမှာဒါတွေကမလုတ်ခဲနေမှာလည်းမဟုတ်သို့တော့အင်္ဂလိပ်နားမစွန့်နေတာတော့မဟုတ်ဘူ
းဒါကတော့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးလှမြင့်ပြောသွားတာဖြစ်ပါတယ် MNHRC အနေနဲ့အဖွဲ့အစ်စတင်ဖွဲ့စည်းလိုက်ကလေးကအချင်းထောင်တွေကိုတွားရောက်စစ်ဆေးတာလူ့အခွင့်အရေးဆိုင်ရာသင်တန်းတွေပို့ချတာအပြင်တိုင်စာလက်ခံမှုတွေရှိနေပေမဲ့လို့ဒီကိစ္စတွေအပေါ်မှာကင်ွယ်ဖြေရှင်းနိုင်တာမတွေ့ရဘူးလို့ရပ်ဘက်အဖွဲ့တွေကဥအောင်မျိုးမင်းကပြောပါတယ
်။လူခွေချိုးဖောက်မှုဖြစ်နေသောဒေသတွေလူခွေချိုးဖောက်မှုဖြစ်ပါတယ်ဆိုပြီးတော့ဟိုတိုင်ကြားထားသောသူများနဲ့တွေ့ဆုံတာတွေဒီအမှုတွေကိုသူတို့ကော်မရှင်ကိုတိုင်ကြားလာဖို့အတွက်ပတ်မိုးပေးတာတွေတိုင်ကြားလာတဲ့ပုံမှာလည်းမူတည်ပြီးတော့ဟိုထိရောက်သောတရားဥပဒေနဲ့ကုစားမှုဖြစ်ဖို့အတွက်လုဆောင်ပေးတဲ့အပိုင်းဒီအပိုင်းတွေတော့ကျွန်တော်တရားမတွေ့ရဘူးအဲ့တော့တွားရောက်ပြီးတော့ထောင်ကိုလိလာပါတယ်ဒါပေမဲ့တွားရောက်လိလာခြင်းကြောင့်မလို့ဘာတွေတုတ်တက်လာပြီးဘာတွေပြောင်းလဲလာလဲဆိုတာကျွန်တော်မတွေ့ရဘူးပညာပေးတယ်အဲ့ဒါနဲ့ပတ်သက်လို့ဟိုဘလောက်ထိတုတ်တက်လာလဲဆိုတဲ့အချက်တွေရလက်တွေကိုကျွန်တော်မတွေ့ရတဲ့အတွက်သူတို့ရဲ့လုဆောင်မှုတိုက်တာကအရင်အားနေပါတယ
်မြန်မာနိုင်ငံတွင်းကပြည်ပခန့်တွေကြောင့်လူခွင့်ရေးချိုးဖောက်မှုတွေတိုးလာတဲ့အပေါ်ကော်မရှင်အနေနဲ့ချောင်းဝင်ဖြည့်ရှင်ပေးမှုပြတ်ကွက်နေပြီးလူခွင့်ရေးကာကွယ်စောင့်ရှောက်မှုအားနည်းနေတယ်လို့ရပ်ဘက်22ဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဝေဖန်ထားပါတယ်။အခုနှစ်စမ်းပိုင်းမှာခန့်အပ်ခဲ့တဲ့ဒီကော်မရှင်အဖွဲ့ဝင်အများစုဟာအစိုးရဌာနပိုင်းကဘျူရိုကရက်အရာရှိဟောင်းတွေအများစုဖြစ်နေတာကြောင့်လူခွင့်ရေးနဲ့ပတ်သက်ပြီးတက်တက်ကြွကြွဆောင်ရွက်နိုင်မှာမလားဆိုတာကိုလူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့တွေကစိုးရိမ်မှုတွေရှိခဲ့ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
COVID-19 ကပ်ရောဂါကာလအတွင်းအလုတ်သမားတက်မကလှုပ်ရှားသူတွေအလုတ်ထုတ်ခံရတဲ့တဲ့င်းကိုပြောပြချင်ပါတယ်။ကျမအင်တနာထွန်းပါ။လိုင်းသားရဆက်မှုဆောင်ကအလုတ်သမားတက်မကအဖွဲ့ဝင်အလုတ်သမား300ကျော်အလုတ်ထုတ်ခံရတာနဲ့ပတ်သက်လို့ ILO အပြည်ပြည်ဆိုင်ရာအလုတ်သမားရှိရာအဖွဲ့ကိုတိုင်ကြားထားတယ်လို့မြန်မာ Uniview ဆက်ရုံအလုတ်သမားတက်မကဥက္ကဋ္ဌကိုထက်လိုင်ဖြိုးက VOA ကိုပြောပါရတယ်။ ILO ဖက်ကတော့15ရက်အတွင်းမှာပြန်ဆက်သွင်းမယ်လို့အကြောင်းပြန်တယ်လို့သိရပါတယ်။အလုတ်ရှင်နဲ့အလုတ်သမားကြားချုပ်ဆိုထားတဲ့သဘောတူစာချုပ်ကိုဖောက်ဖျက်ရာရောက်တဲ့အပြင်စက်ရုံပိုင်ရှင်နဲ့အလုတ်သမားကြားသဘောတူထားတဲ့အချက်တစ်ချက်ဖြစ်တဲ့စက်ရုံဖြတ်တာ၊လုတ်သားရှော့ရှာတာလုပ်ရင်အလုတ်သမားတွေနဲ့ညှိနှိုင်းတိုင်ပင်ရမယ်။ဥပဒေအတိုင်းဆောင်ရွက်ရမယ်ဆိုတဲ့အချက်ပြက်ကွက်တာကြောင့်အလုတ်သမားညံကြားမှုဦးစီးဌာနကနေအလုတ်ရှင်ကိုတရားစွဲဆိုဖို့လှုပ်ဆောင်နေတယ်လို့လည်းအလုတ်သမားကောင်းဆောင်ကိုထက်လိုင်းဖြိုးကပြောပါရယ်။ဒါနဲ့ပတ်သက်လို့အလုတ်သမားညံကြားမှုဦးစီးဌာနဘက်ကရောအလုတ်ရှင်ဘက်ကပါဆက်သွယ်မေးမြန်းလို့မရခဲ့ပါဘူး။အခုကာလအတွင်းမှာအလုတ်ရှင်ဖက်ကကတ်ယောဂါကိုအကြောင်းပြပြီးအလုတ်သမားတက်မကတွေကိုဖြိုခွဲကျင်နေတာဖြစ်တယ်လို့ကိုထက်လိုင်ဖြိုကယူဆပါတယ်
။ဒီအလုတ်ရှင်ကတော့ COVID-19 အကြောင်းပြပြီးတော့ဗောနော်ဒီကျွန်တော်တို့တက်မကကိုဖြိုခွဲကျင်တယ်ပြီးရင်ဒီ COVID-19 ကိုအကြောင်းပြတယ်ကျွန်တော်တို့လူငယ်အားရှော့ရဲဆိုပြီးတော့ဒီကျွန်တော်တို့တက်မကအခုလုံးကိုဖြိုခွဲတာအဲ့လိုမျိုးပဲကျွန်တော်ကယူဆရတယ်ဗော။သူ့ဘက်မှာကျတော့သူကအခုခံနာဝါလာကြတော့ဒီ COVID-19 ဆိုရယ်ကောင်းကြီးကိုတက်ပြီးတော့ဗောနော်ဒီဆက်ယုံတွေကသမကတွေကိုသူကအလုတ်ထုတ်လိုက်ရင်ဥစဉ်ကအချက်တွေကိုသူတို့ကမပေးရတော့ဘူးဗောနော်အဲ့လိုဆိုပြီးတော့ကျွန်တော်တို့ရဲ့သမကအဖွဲ့ဝင်355ရောက်ကိုထုတ်လိုက်တယ်လို့ပဲကျွန်တော်ယူဆတယ
်အလုတ်သမားတွေကိုမေလ22ရက်မှာအလုတ်ခွင့်ပြန်ဝင်ရမယ်ဆိုပြီးအကြောင်းကြားလာတာကြောင့်နေကနေလာချရတဲ့အလုတ်သမားတွေပြန်လာခဲ့ကြပေမဲ့အလုတ်ရှင်ဖက်ကအလုတ်သမားရှော့ချရတယ်ဆိုပြီးနင်းနာချေးပေးပြီးအလုတ်ထုတ်လိုက်တာဖြစ်တယ်လို့အလုတ်သမားတွေကပြောပါတယ်ဆက်ရုံမှာအလုတ်လုပ်ဖို့ပြန်လာတဲ့အလုတ်သမားပေါင်း900တဲကနေတမကအဖွဲ့ဝင်300ကျော်ကိုထုတ်လိုက်တာလို့ဆိုပါရယ်အလုတ်သမားတွေကိုကြိုတင်အကြောင်းကြားတာမျိုးမလုပ်ပဲအလုတ်ထုတ်တာကအလုတ်သမားအဖွဲ့အစည်းဥပဒေပုံမှန် 38 အရတရားမဝင်ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားတမကများကွန်ရက်ရဲ့ဥပဒေအကြံပေးဖြစ်တဲ့တရားလွှတ်တော်ရှင်နေဦးထေးကပြောပါရယ
်အကြောင်းအလုတ်ရုံကိုဒီ COVID-19 နဲ့ပတ်သက်လို့ဆက်ဆက်ပြီးတော့အဲတကယ်ဒီပိုင်းပိတ်တာတို့အခုလုံးပိတ်တာတို့အဲ့ဒီလိုနဲ့အလုတ်ပိတ်တာတွေကြောင့်ဖြစ်တယ်ဆိုရင်တော့သူကအလုတ်ပိတ်တာဥပဒေနဲ့ညီသလားအလုတ်သမားအဖွဲ့အစည်းဥပဒေပုံမှန် 38 အညီ14ရက်ကြိုတင်အကြောင်းကြားတယ်အလုတ်သမားတွေအကြောင်းကြားတယ်တမကအကြောင်းကြားတယ်မျိုးနဲ့ညီနိုင်ပြန်ရေးအကြောင်းကြားတယ်ခုံပြက်ရှိသလားမရှိဘူးဆိုတော့ဥပဒေနဲ့မညီဘူးပေါ့နော်ဆိုတော့တည်တဲ့အလုတ်သမားဥပဒေနဲ့ကျွန်တော်ဆုံးဖြတ်ကြရပါတယ်
အခုမေလထဲမှာပဲဒဂုံစိတ်ကမ်းမှာအလုတ်သမားတချို့လဲကိုဗစ်ဖြစ်ပွားနေတဲ့ကာလမှာဥပဒေအရအလုတ်သမားခန်းစားခွင့်တွေမရတဲ့အတွက်အပြည်ပြည်ဆိုင်ရာအလုတ်သမားရှိရာအဖွဲ့ ILO နဲ့ NLD ဘို့ရုံးကိုသွားပြီးသူတို့ရဲ့အခက်အခဲကိုတင်ပြထားကြပါဗျ covid ကာလမှာတစ်ကမ္ဘာလုံးစီးပွားရေးကျဆင်းနေချိန်ကုန်ထုတ်လုပ်ငန်းတွေလည်းရပ်ဆိုင်းထားရတာကြောင့်ဒီကာလမှာရပ်တည်နိုင်ဖို့ရထိုက်တဲ့ဥပဒေပါအခွင့်အရေးတွေကိုတောင်းဆိုခဲ့တဲ့အလို့သမားတချို့ကိုတဘောက BND ရဲ့ကာကွယ်ရေးဆိုင်ရာဥပဒေနဲ့အစိုးရကဖမ်းဆီးထောင်ချတာတွေရှိခဲ့သလိုအလို့ရှင်ဘက်ကလည်းအမှုဖွင့်အရေးယူတာတွေရှိနေပါတယ်ရှင်ကျမအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မေလ22ရက်နေ့ကနေစလို့ထိုင်းနယ်စပ်ဒေသအသီးသီးကနေနေရပြန်သူလူ1000ဝန်းကျင်လောက်ရှိသွားတယ်လို့အဲ့ဒီထဲကလူ1000ကျော်ဟာ COVID-19 ဓာတ်ခွဲနမူနာယူရလက်မှာအားလုံးရောဂါပိုးမတွေ့ဘူးဆိုတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအေးမှာပါထိုင်းနိုင်ငံတွင် COVID-19 အရေးပေါ်ကာလမှာအလုံးလက်မဲ့ဖြစ်နေကြတဲ့မြန်မာနိုင်ငံသားတွေနဲ့ထိုင်းထောင်တွေကနေအချင်းကျပြီးပြန်လွတ်လာသူတွေကိုမေလ22ရက်နေ့ညကနေစပြီးနေရပ်ပြန်ဝင်ပေးခဲ့တာပါမြောက်ပြည်မဲဆောက်နယ်စပ်လမ်းကနေပြန်ဝင်လာသူက 8,000 ကျော်ရှိပြီးတခြားနယ်စပ်ဂိတ်တွေပါပေါင်းရင် 10,000 ဝန်းကျင်ရှိသွားပါပြီမြန်မာအလုံးသမားအများဆုံးပြန်နေကြတဲ့မဲဆောက်မြောက်ပြည်လမ်းအခြေအနေကိုတော့ကရင်ပြည်နယ်မြောက်ပြည်ခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကအခုလိုပြောပြပါဗျာ
ဒီပုံမှန်တန်ရောင်းစီစဉ်နေတာတော့ကား24ကြီးပေါ့ဒါပေမဲ့မနေ့ကတော့လူမပြည့်ဘူးမှာ339ထင်တယ်ဟုတ်ကားနေွားတယ်မှာဆက်စားထုတ်တော့23ရောင်းရှိတယ်အားလုံးက904မပြည့်ဘူးမှာရယ်339ပဲထင်တယ်ကျွန်မပြင်ရက်တွေလည်းတယောက်စားနှစ်ယောက်စားအဲလိုပြက်ပေါ်တာလေးရှိတယ်ဒီနေ့ကျန်နေလေးများပါတယ်ရောက်ပြီးတော့လာခွင့်အပိုင်းလေးတွေသူတို့မှရှိမှာဟောမှာ9800မနေ့က9815ပေါ့မှာဒီနေ့မပါသေးဘူးခင်ဟုတ်ဒီနေ့လောလောဆယ်တော့မှ600ကျော်လောက်တော့ကျွန်တော်စဉ်းရင်ဝင်နေပြီပေါ့ကျော်မယ်မှာအကြမ်းမင်းက1000ဝန်းကျင်တော့ရှိမှာပါဟုတ်ကဲ့
နေဆက်အသီးသီးကပြန်လာကြသူတွေကိုကိုဗစ်ရောဂါပိုးဓာတ်ခွဲနမူနာယူစစ်ဆေးမှုမှာလက်ရှိအားဖြင့်စစ်ဆေးပြီးသမျှအားလုံးရောဂါပိုးမတွေ့ရဘူးဆိုပြီးဦးတည်ဆောင်ကပြောပါတယ
်ဆက်ကြည့်ရမှာပထမတော့နှစ်နှစ်ငါနောက်တစ်ခါ300တို့169တို့186တော့ကြောက်အမဟို negative ပါတော့ခင်ဗျဒီပေါ့ဒီတိကျနေရဆိုရင်ကျွန်တော်တို့က73 23 24 25 26 86ဆိုဆက်ကြတော့မရသေးဘူး86 1000လောက်ရှိမှာဟုတ
်ဟုတ်
သူက150 300ဝန်းကျင်ရှိတာဟုတ
်အခုဆိုရင်သက်ဆိုင်ရာတိုင်းနယ်ပြည်နယ်တွေကိုမပြန်နိုင်သေးတဲ့သူတွေကိုတော့ကရင်ပြည်နယ်အတွင်းမှာလက်ခံပြီးစောင့်ကြည့်စစ်ဆေးတာအပြင်တိုင်းချင်းထောင်အသီးသီးကနေလွတ်မြောက်လာပြီးနေရက်ကိုပြင်းထန်တန်ပေးသူတွေလည်းဒီအပိုင်းအတွင်းမှာရှိတာမို့ဒီလူတွေကိုတော့တေချာစီစစ်ပြီးကိုဗစ်ပြင်တခြားရောဂါပိုးတွေကိုပါဆက်ဆဲမှုတွေလုပ်နေရတယ်လို့ဆိုပါတယ
်။ကချင်ရယ်၊ရခိုင်ရယ်၊ချင်းရယ်နေပြည်တော်ရယ
်ဟုတ်ကဲ့
။လောက်ပဲကျွန်တော်တို့ဒီမှာပုံတည်ထားတာပေါ့။ကျန်တာကတော့အဲကျွန်တော်တို့ IDC ဘောမှာ IDC ကကျွန်တော်ဒီမှာထားပြီးမှနဲ့အားလုံးမယ်ကက်ချက်အသေးသေးလို့ပြီး clear ဖြစ်မှာကျွန်တော်ဆက်ဖို့ဟိုတလောကကျတော့မလေးဘက်ကနေပြီးတော့တရားမဝင်ဝင်ရလို့ဆိုပြီးတော့ကြာပြီးတို့ဒီ IDC မှာ order တွေ့ရတယ်မှာ50ကျော်မှာကျွန်တော်တို့နိုင်ငံသား34ယောက်တော့တွေ့ရအောင်ဆိုအဲ့ကောင်နဲ့စိတ်ပူအောင်ကျွန်တော
်အခုဆိုရင်ထိုင်းဆိုရဘက်ကလည်းသက်ဆိုင်ရာနယ်မြေတွေကကျန်းမာရေးထောက်ခံစာတွေပါတယ်ဆိုရင်နယ်မြေတင်းကျပ်မှုတွေကိုအနည်းငယ်ဖြေလျှော့ပေးတဲ့ပုံစံတွေလည်းလုပ်လာပါတယ်တန်ရုံစီစဉ်နဲ့လာဖို့ဝေးသူတွေအနေနဲ့သူတို့အစီအစဉ်နဲ့နေမြေကိုဖျက်တမ်းလာတဲ့အခါမှာနေရပြန်မြန်မာတွေကိုအဖမ်းတိလောက်တာတွေတော့တိတ်မရှိတော့ပါဘူးထိုင်းနိုင်ငံမှာမြန်မာလူသမား၃သန်းထက်မနည်းအလုပ်လုပ်ကြနေကြတာဖြစ်ပြီးအခုလိုမျိုးကိုဗစ်ကာလမှာမြန်မာလူသမားတွေဟာအလုပ်လက်မဲ့ဖြစ်နေတာအပြင်အကြောင်းအမျိုးမျိုးကြောင့်တိတ်ကနန်းလောက်ထိနေရပြန်ကြလိမ့်မယ်ဆိုပြီးအလုပ်သမားရေးလှုပ်ဆောင်နေသူတွေကခံမှန်းထားပါတယ်ကျမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
အညွန့်နေတဲ့မြေပုံမျိုးနေမှာမနေ့ကမနေ့ပိုင်းကလေပြင်းတိုက်ခတ်ကြကြောင်းစစ်ချောင်းစခန်းတချို့နဲ့နေအိမ်တွေပျက်စီးသွားသလိုတောင်တော်သားတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရရှိခဲ့တဲ့ရှင်တွေကိုပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်ပြည်နယ်တွင်းကအညွန့်နေမှာမနေ့ကမနေ့ပိုင်းကရုတ်တရက်လေပြင်းတိုက်ခတ်ကြကြောင်းတစ်ပိန်လေးကြပြီးလေးစိတ်လုံခြုံရေးယူနေတဲ့တောင်တော်သားတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရရှိခဲ့တယ်လို့အညွန့်နေအုပ်ချုပ်ရေးမှူးဦးကိုကိုမြတ်ကပြောပါလဲ
။မ
နော်မနေ့9နာရီပြ
သူကပါ၄စိလုံလုံရောက်တဲ့စောင်းနဲ့တဲဘတော်နေတဲ့ကင်းတဲ့ဘကြတယ်တယောက်သုံးနဲ့တယောက်တိုင်ရတယ်ဟုတ်ပါဘူးသူတို့ကနေတဲ့လုံလုံဘေးနားမှာတပည့်ရှိတယ်ဟုတ်တယ်သူတို့အိတ်တဲ့တဲဘကြတာ
ဒါအပြင်မြေပုံမြို့နယ်မှာလည်းမနေ့ကမနေ့ပိုင်းကမိုးသေးထန်စွာရွာသွန်းပြီးလေပြင်းတိုက်ခတ်တာကြောင့်စစ်ဆောင်စခန်းတွေပျက်စီးသွားသလိုစစ်ဘေးရှောင်တွေနေထိုင်ရဲ့ခက်ကြုံနေရတယ်လို့စစ်ဆောင်စခန်းတာဝန်ရှိသူတွေကပြောဆိုကြပါတယ်အဲ့ဒီထက်ကကန်းကြီးစစ်ဆောင်စခန်းဟာလုံးဝပျက်စီးသွားပြီးစစ်ဆောင်တွေနေတဲ့မိုးရေထဲမှာဖြစ်သလိုနေထိုင်နေကြရတယ်လို့ကန်းကြီးစစ်ဆောင်စခန်းတာဝန်ခံကိုရွှေစိုးကပြောပါတယ
်မြေမြို့နယ်ကန်းကြီးစစ်ဘေးရှောင်စခန်းကအကုန်လုံးပျော်သွားတာကွာကွာရာရင်တင်းနေတခုမှမကျန်ဘူးဗျပေါ့ဒီနေညတော့ဟာမိုးရွာမိုးဆူရင်းတော့ဟာစစ်ပြဆောင်တာအကုန်နေရတာအခုလောလောဆယ်ကတော့ကျွန်တော်ရှိတဲ့ဟာနင်းနေဟာဟိုပြောပြီးကောက်ရိုးကောက်ရိုးမိုးတဲ့အဆောင်တွေမှာပဲစားရပြန်အေးနေဟောလက်ရှိတဲ့မိုးရွာသေးတယ်ဗျ
လေပြင်းကြောင့်အခြားစစ်ဆောင်စခန်းတွေလည်းထိခိုက်ခဲ့တယ်လို့ကိုရှင်စိုးကပြောပါတယ်။မြေပုံမြို့နယ်တွင်းမှာတိုက်ပွဲတွေကြောင့်နေရာဆုံးခါထွက်ပြေးနေရတဲ့စစ်ဆောင်စခန်း၈ခုရှိပြီးစစ်ဆောင်ဥယျာဉ်3000ကျော်အထိရှိနေပါတယ်
။သူကတော့ရှိနေတာမရှိဘူးဗျ။ဒါပေမဲ့စခန်းတစ်ခုလုံးဘာမှမကျန်ဘူးဗျ။အရင်ပြိုသွားတယ်။ပြီးရင်ကျွန်တော်ပိုင်းကြီးရဲ့ပြီးရင်ဟာရက်ရှောက်မှလည်းနည်းနည်းလေးဟာပြည်သားတွေရှိနေကြ
။ဒါအပြင်မနေ့ကလေပြင်းတိုက်ခတ်မှုမှာအမ်းမြို့နယ်တွင်းကတလူမော်ကြီးရွာမှာလည်းဘုံကြီးကျောင်းဓမာယုံတစ်ဆောင်နဲ့အင်းရှိတစီကျော်လောက်ပျက်စီးသွားတယ်လို့ဒေသခံကြီးရွာတော်တွေကပြောဆိုကြပါတယ်။လက်ရှိရခိုင်ပြည်နယ်တွင်းမှာရှိတဲ့စစ်ဆောင်စခန်းများစုဟာဝေါ်တာပေါ်လိုက်တွင်နဲ့ဆောက်လုပ်ထားတဲ့တေးလေးတွေဖြစ်တာကြောင့်မိုးရွာသွန်းတာတဲ့လေပြင်းတိုက်ခတာတွေကိုကြုံတွေ့နေရပြီးစစ်ဆောင်စခန်းမှာရှိတဲ့စစ်ဆောင်တွေအနေနဲ့နေထိုင်ဖို့ခက်ခဲနေကြတာလည်းဖြစ်ပါတယ်။ကျွန်တော်တက်နိုင်စစ်တွေကနေသတင်းပေးပို့ထားတာပါ။
ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်။သိပ္ပံနဲ့နည်းပညာဆိုင်ရာသုတေသနတွေလုပ်ငန်းတွေမှာအမျိုးသမီးတွေပုံမပါဝင်လာမယ်ဆိုရင်အထွေခေါ်တစ်တွေအမြင့်တစ်တွေနဲ့ကဘာကြီးရေရှည်ဖွံ့မျိုးတိုးတက်ရေးအတွက်အများကြီးအကျိုးပြုလာနိုင်တယ်လို့2020ခုနှစ်အတွက်အာဆီယံအမေရိကန်အမျိုးသမီးသိပ္ပံစုစကားတင်ဆက်ဥမာပါဝင်တဲ့ဒေါက်တာသဲဝင်အောင်ကပြောပါရယ်လက်ရှိအမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနားပြည်နယ်မှာ PhD ပါရဂူဘွဲလွန်နှန်းတက်နေတဲ့ဒေါက်တာသဲဝင်အောင်ဟာသဘာဝပတ်ဝန်းကျင်ဆိုင်ရာကျန်းမာရေးပညာရှင်တစ်ယောက်ဖြစ်ပါတယ်ဒီနေ့အတွက်အာဆီယံအမေရိကန်အမျိုးသမီးသိပ္ပံစုကိုမြန်မာနိုင်ငံကိုစောင်းဝင်ရောက်ရှင်ပြိုင်ခဲ့တာမှာစကားတင်စီရင်မှာပါဝင်ခဲ့တဲ့ဒေါက်တာသဲဝင်အောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင
်2020ခုနှစ်အတွက် US ASEAN မြို့သမီးသိပ္ပံစုပေါ့နော်အဲ့ဒီအတွက်မတ်သဲဝင်းအောင်ကဒီစကားတင်၁၀ရောက်စင်ရင်ထဲမှာပါတယ်ဆိုတာကိုကျွန်တော်တို့သိရပါတယ်အဲ့ဒီအတွက် congratulation ပ
ါကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါအဲ့တော့ဒီစုကလည်းကျွန်တော်တို့နားလည်တလောက်ကဒါအာဆီယံနိုင်ငံတွေထဲမှာရှိတဲ့ဒီသိပ္ပံပိုင်းဆိုင်ရာမှာလေ့လာနေတဲ့ပညာရှင်တွေအမျိုးသမီးတွေကိုပဲတည်တံ့ပေးတဲ့စုလို့ဆိုတာတော့ရေပြွားအပြည့်ကျွန်တော်တို့သိတာပေါ့နော်ဆိုတော့ပို့ပြီးတော့ရှင်းရှင်းလင်းလင်းသိရအောင်ဒီစုနဲ့ပတ်သက်တဲ့ထူးခြားချက်လေးပေါ့နော်ဒါကဘယ်လိုစုမျိုးလဲဆိုတာကိုကျွန်တော်ရှင်းပြပေးပါရှင
်ဟုတ်ကဲ့ပါရှင်ဒီစုကတော့အာဆီယံနိုင်ငံကပေးတဲ့စုလည်းပါတယ်။နောက်အမေရိကန်နိုင်ငံကသူတို့ဖွဲ့ USAID USAID ဆိုတဲ့ agency ပေါင်းပြီးတော့လုပ်တဲ့စုပေါ့နော်။နောက်ပြီးတော့နောက် group တစ်ခုကလည်း Underwriter Laboratory ဆိုတဲ့ဟိုအဖွဲ့အစည်းတစ်ခုရှိရပေါ့နော်။အဲ့သုံးခုကအဖွဲ့အစည်းလုပ်ပြီးတော့ဒီစုကိုဟိုပေးတာပေါ့နော်။သူတို့ရဲ့ရည်ရွယ်ချက်ကတော့ဒီ STEM ဆိုတဲ့ field ပေါ့နော်။အဲ့ Science Technology Engineering and Mathematics ပေါ့နော်။ဘယ်မှာလို့ပြောမယ်ဆိုလို့ရှင်သိပ္ပံနည်းပညာနဲ့အဲအင်ဂျင်နီယာနဲ့သင်ချာပေါ့နော်အဲ့ဒီနယ်ပယ်မှာဆိုလို့ရှင်အမျိုးသမီးတွေပါဝင်မှုကဟိုအားနည်းနေပါသေးတယ်အဲ့အတွက်သူတို့ကဒီကြားမတန်းတူညီမျှလာအောင်လုပ်ပေးတဲ့စုပေါ့နော်ဟိုသူကဒီစုကိုနှစ်တိုင်းစုချတာပါဆိုသူတို့ရဲ့ website ကိုကြည့်လိုက်လို့ရှင်ဒါ6နှစ်မြောက်ဟိုပေးတဲ့စု ပြောလို့တွေ့ရပါတယ်ဟိုတနည်းနဲ့တနည်းလဲခေါင်းစဉ်အားလည်းပြောင်းသွားပါတယ်ရှင်ဆိုတော့ဒီနှစ်မှာကျတော့ဒီချိုတင်ကာကွယ်ကြစည်းရေးဆိုင်ရာအကြမ်းမာရေးဟိုစောက်ရှောက်မှုခေါင်းစဉ်နဲ့ဒီ2020မှာခေါင်းစဉ်နဲ့လုတာပေါ့နော်ဆိုတော့အဲ့မှာကျမလုပ်နေတဲ့ဟိုအလုတ်ကိုင်းသူတည်တနာလုတာတွေနဲ့တူနေတဲ့အတွက်ကျမကရှောက်လိုက်တာပါရှင
်ဒီစုအတွက်ဘလို့သတ်မှတ်ချက်တွေကိုချထားတာရှိပါလဲ
ဟုတ်ကဲ့ဒီတက်မှတ်ချက်တွေကတော့ဒီအာဆီယံနိုင်ငံသူတယောက်ဖြစ်ရမယ်ပေါ့နော်နောက်ပြီးတော့ဟိုပါရာဂူပွဲရှိထားရမယ်ပေါ့နော်နောက်ပြီးတော့ဒီအမျိုးသမီး45နှစ်အောက်ဖြစ်ရမယ်နောက်ပြီးဒီနှစ်ရဲ့ခေါင်းစဉ်ထဲမှာလည်းဝင်ရမယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့မတ်သဲဝင်းအောင်ရဲ့အဓိကကိုယ့်ရဲ့ဒီလေလာသုတေသနလုပ်နေတဲ့နေပယ်ကလည်းသိပ္ပံနဲ့ပတ်သက်တဲ့ဒီစွမ်းအင်တို့ဒီလေလူညဉ့်ဉဏ်မှုတွေကနေပြီးတော့မှလူလူရဲ့ကျမ်းမာရေးအပေါ်မှာဘယ်လိုတက်ရောက်မှုတွေဖြစ်နိုင်မလဲဆိုတော့သူတို့ဒီနှစ်ကောင်းစဉ်ကလည်းဒီချိုတင်ကာကွယ်တားဆီးဆိုင်ရာကျမ်းမာရေးဆိုတော့မြန်မာနိုင်ငံလူအနေထားမှာမတ်သဲဝင်းအောင်ကဒီဥစ္စာကိုဝင်ပြိုင်ဖြစ်ရတဲ့အကြောင်းနဲ့ဆက်ဆက်လို့ပေါ့နော်တစ်ဆက်တည်းဆိုတော့ကိုမြန်မာနိုင်ငံမှာရောလူလူညဉ့်ဉဏ်မှုတွေဒီစွမ်းအင်ပြဿနာတွေကဒီလူလူရဲ့ကျမ်းမာရေးကိုဘယ်လိုထိခိုက်နိုင်လဲဆိုတဲ့အပေါ်မှာကိုယ့်ရဲ့ရှာဖွေတွေ့ရှိချက်တရားရောဘာတွေရှိလဲဘာတွေကိုတင်ပြပြီးတော့ရှင်းပြခဲ့တာပါလဲ
ဟုတ်ကဲ့ပါ။ तू ဟိုမြမပြည်တွင်လှုပ်တာရင်မဟုတ်ဘူးပေါ့နော်။ကိုယ့်ရဲ့ဒီသိပ္ပံပညာလှုပ်ခဲ့တဲ့သူတေသနာလှုပ်ခဲ့တဲ့ဘဝမှာဟိုဒီကျမ်းမာရေးကိုဘယ်လိုကကွယ်ဓာရီလှုပ်ခဲ့လဲဆိုတာကိုရှင်းပြရတာပေါ့နော်။ကျမစလှုပ်တဲ့သူတေသနာကတော့ကျမအိန္ဒိယနိုင်ငံမှာလှုပ်ခဲ့တာပါရှင်။အဲ့အိန္ဒိယနိုင်ငံမှာဆိုလို့ရှင်ဘာတွေများများရှိလဲဆိုတော့ဒီထင်းတွေမီးသွေးတွေသုံးပြီးတော့ဖိုခနောက်မီးဖိုတွေနဲ့သုံးပြီးတော့အဲ့ရထွက်တဲ့လေတုညဉ့်ညံမှုပေါ့နော်။အဲ့လေတုညဉ့်ညံမှုကဒီအမျိုးသမီးတွေကလေးတွေဟိုရဲ့ကျမ်းမာရေးကိုဘလို့ထိခိုက်ပါလဲဆိုတာကျမကလေ့လာခဲ့တာပေါ့နော်ဆိုတော့အဲ့ဒီလိုမျိုးချင်းနဲ့မီးသွေးတွေသုံးနေဆိုတာကလည်းဟိုအိန္ဒိယနိုင်ငံတွင်ဟိုထူးခြားတာမဟုတ်ပါဘူးမြန်မာနိုင်ငံမှာလည်းဟိုရွာတွေမှာလည်းရှိပါတယ်မြို့တွေမှာလည်းရန်ကုန်မြို့တွေမှာလည်းရှိပါတယ်ဆိုတော့အဲ့ဒီဟာကိုဒီကျမ်းမာရေးကိုဘလို့ထိခိုက်တာလဲကိုကျမတို့ကလေ့လာတာပေါ့နော်ဟိုကျမတို့တီးတလောက်ကတော့ဒီအသက်ရှူလမ်းကြောင်းယောဂါကိုလည်းထိခိုက်တယ်နောက်နှလုံးသွေးကြောယောဂါကိုလည်းဒီလေတုညဉ့်ညံမှုတွေရှူလို့ရှိရင်ထိခိုက်တယ်ဆိုတာကိုကျမတို့သိရပါတယ်ရှင
်မြန်မာနိုင်ငံမှာရောဒါနဲ့ပတ်သက်ပြီးတော့တည်တည်ချာချာပေါ့နော်စနစ်တကျလှုပ်ထားတဲ့သုတေသနတွေဘာတွေရှိပါလားအဲ့ဒါတွေကရှိဖို့ရောဘယ်လောက်အရေးကြီးမယ်လို့ထင်ပါလဲ
ဟုတ်ကဲ့အခုချိန်မှာတော့ဒီတည်တည်ချာချာပေါ့နော်ဟိုလှုပ်ထားတာတွေကဟိုရှားပါပါတယ်ရှင်ဟိုဒါပေမဲ့အလိုခမန်းချင်နေတော့ပြောလို့ရတယ်ပေါ့နော်ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာ80ရာခိုင်နှုန်းလောက်ကနေရီဘက်မှာရွာရီဘက်မှာနေတဲ့အတွက်အဲ့ဒီဘက်မှာဆိုလို့ရှင်ဟိုထင်းနေမိသွေးတွေတုံးတာဟိုများတယ်ပေါ့နော်ဆိုတော့ဟိုအဲ့တွေကပြောလို့ရတယ်ပေါ့နော်80ရာခိုင်နှုန်းကဒီအိမ်ကထွက်တဲ့ပေါ့နော်ဟိုမိခိုးတွေဒီဟင်းသမင်းတွေချက်တို့ထွက်တဲ့မိခိုးတွေကိုထိတွေ့နေရတယ်ဆိုလို့ပြီးတော့ဟိုကျမ်းမာရေးကိုထိခိုက်နိုင်တယ်လို့လည်းပြောလို့ရတယ်ပေါ့နော်တော့ဒီမျိုးပြတွေမှာလည်းအဲဒီလိုထင်းနေမိသွေးတွေဆက်သုံးနေတဲ့လူတွေလည်းရှိတယ်အဲအဲ့ထက်ပေါ့အခုဆိုလို့ရှိရင်ရန်ကုန်မြို့တို့မန္တလေးတို့ဆိုလို့ရှိရင်ဟိုအရင်အားထက်ကားတွေလည်းများလာပြီပေါ့နော်နောက်စက်ရုံတွေလည်းများလာပြီဆိုအဲ့ရထွက်တဲ့မိခိုးတွေကလည်းလူတွေကိုထိခိုက်စေနိုင်တယ်ပေါ့နော်ဆိုတော့နှစ်မျိုးပေါင်းလာတာပေါ့နော်ဒီမြန်မာပြည်ကမျိုးပြမှာဆိုလို့ရှိရင်အဲ့ဒါလေးတွေလည်းရှိပါတယ်ရှင်အော်အချက်လက်တွေနဲ့ပြောမယ်ဆိုလို့ရှင်တော့တော်တော်ရှားပါပါတယ်အဲ့လိုမျိုးဟိုစီမံကိန်းဟိုလေးတွေနဲ့လာလာပြီးတော့ခဏလာလောက်ပြီးတော့ဟို data ဟိုအချက်လက်တွေနည်းနည်းတွေ့ဟိုရှိပြီးတော့ဟိုနောက်ပဲရှိရပေါ့နော်အဲ့လိုဟိုတိတ်တိတ်ချာချာစနစ်တကျနဲ့လှုပ်ထားတာမရှိသေးဘူးပေါ့နော်ရှင်
အဲ့တော့အခုဆစောတော့ကလည်းပြောခဲ့တယ်ဒီ STEM ဆိုရဲဒီပညာရဲ့အပိုင်းမှာဘာသာရဲ့အပိုင်းမှာဒီလုပ်ငန်းခွင်မှာဆိုလို့ရှိရင်အမျိုးသမီးတွေပါဝင်မှုကနည်းနေသေးတဲ့အနေအထားရှိတာပေါ့နော်ဆိုတော့ဒီခဏမှာအမျိုးသမီးတွေပို့ပြီးတော့ပါဝင်လာဖို့ကရောဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါသလဲ
ဆိုတော့ဒီ STEM နယ်ပယ်မှာဆိုလို့ရှိရင်မကုနာပြောသလိုပဲအမျိုးသမီးပါဝင်မှုကအရန်အားနည်းနေပါတယ်ဒီကဘာနဲ့ကြည့်လိုက်လို့ရှိရင်ဒီ STEM နယ်ပယ်မှာအမျိုးသမီးတွေပါဝင်မှုက30ရာခိုင်နှုန်းပဲရှိပါတယ်ဆို80ရာခိုင်နှုန်းကအမျိုးသားတွေဖြစ်တယ်ပေါ့နော်အဲ့ဒါတင်မကပါဘူးဒီအမျိုးသမီးတွေလုံနေတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဒီလာစားကွာဟမှုလည်းရှိတယ်နောက်ပြီးတော့သူတို့ရဲ့တိုးတက်မှုမှာလည်းတားဆီးတွေပို့ပြီးတော့ရှိတယ်ပေါ့နော်အမျိုးသားတွေနဲ့နှိုင်းရှင်လိုက်လို့ရှင့်မြန်မာပြည်အနေနဲ့ကြည့်လို့ရှင့်တော့ဂုံယူစရာတခုရှိတာကတော့မြန်မာပြည်မှာတော့ဒီသူစေတနာလုပ်နေတဲ့ပညာရှင်တွေကအမျိုးသမီးတွေက80ရာခိုင်နှုန်း လောက်ရှိပါတယ်အဲတွက်ထားတာပေါ့နော်ဆိုတော့ဒါဆိုဒီကပောက်မှာတော်တော်အမြင့်ဆုံးနိုင်ငံနေတဲ့မှာပါတယ်ပေါ့နော်ဆိုတော့ဟိုတော်တော်တော့ကောင်းပါတယ်ဒါပေမဲ့ဒီ stem နယ်ပယ်မှာပတ်သက်ရင်တော့ပေါ့နော်ဟိုအဲ့ဒီရာဂိုင်တော့ပိုနည်းမယ်လို့တော့ကျွန်မထင်ပါတယ်ဟိုဒါပေမဲ့ဘာပဲဖြစ်ဖြစ်ဒီ stem နယ်ပယ်မှာဒီကြားမတန်းတုမြင့်တင်လုပ်ပေးဖို့ကအရေးကြီးပါတယ်ဘာလို့လဲဆိုတော့ပို့ပြီးတော့ဒီအမျိုးသမီးတွေလည်းပါဝင်လာနိုင်တယ်ဆိုလို့ရှိရင်ဒီအသွေးခေါ်အစ်စ်တွေအမြင်အစ်စ်တွေပို့ပြီးတော့ပါဝင်လာမယ်ပေါ့နော်ဒီသူစေတနာလုပ်တာတွေမှာဆိုတော့ပို့ပြီးတော့ဟိုအကျိုးကျေးဇူးတွေရရတယ်ပေါ့နော်အဲ့အရာမကဘူးဒီရေရှည်ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့လည်းပို့ပြီးတော့ထိရောက်နိုင်တယ်လို့ကျွန်မယူဆပါတယ်ရှင်
ဆိုတော့အခုဒါတွေနဲ့ဆက်ဆက်ပြီးတော့ပဲဒီ US ASEAN ဒီအမျိုးသမီးတွေထက်ပေးတဲ့သိပ္ပံပညာရှင်စုမှလည်းဝင်ပြီးတော့ရှင်းပြန်ဖြစ်တယ်။အခုစဉ်စကားတင်ထဲမှာလည်းပါသွားခဲ့ပြီပေါ့နော်။ဆိုတော့ဒီစုကမြန်မာနိုင်ငံမှာဘယ်သူမှမရဘူးသေးဘူးလို့လည်းကျွန်တော်တို့သိရတယ်။အဲ့တော့အခုရှင်းပြန်တာကဒါစကားတင်ပြီးသွားပြီဆိုတော့နောက်တစ်ဆင့်ကတော့ဘယ်အချိန်မှထပ်ပြီးတော့ဒီနောက်ဆုံး final ကိုရောက်မလဲအဲ့ဒါကိုသိပြီလား။
သူတို့ပြောတာတော့ကျမတို့ email ပို့တာပေါ့နော်အဲဒီမှာတော့အခု၅လပိုင်းထဲမှာသူတို့ဟိုဆုံးဖြတ်ချက်ချကြမယ်ပေါ့နော်အခု၅လပိုင်းကုန်ကနေပြီဆိုတော့ချတော့မယ်လို့ကျမထင်ပါတယ်အဲနောက်ပြီးတော့အေးသူတို့ကဒီကျမတို့အခုဟိုအာဆီယံနိုင်ငံ10နိုင်ငံရှိတယ်အဲ10နိုင်ငံကသူတို့စကတ်တင်10ယောက်ရွေးထားတယ်အဲ10ယောက်ထဲကသူတို့က2ယောက်ကိုသူတို့ကရွေးလိုက်မယ်ပေါ့နော်အဲ2ယောက်ကဒီဂျွန်လ6လပိုင်းမှာလာအိုစ်နိုင်ငံကိုသွားပြီးတော့ဟိုဒိုင်းနေရှိမှာစုရအောင်စကားတော့ပြောရမယ်ပေါ့နော်အဲ့တဲမှာသူတို့ကပထမစုနဲ့ဒုတိယစုကိုသူတို့ကရွေးမယ်ပေါ့ဒါပေမဲ့အခုကိုဗစ်ဖြစ်နေတဲ့အတွက်တော့ဟိုအင်တာနက်ပေါ်ကပဲဟိုဒိုင်းလူတွေနဲ့စကားပြောရမလားဒါမို့ရင်အနောက်ဆုတ်လိုက်မလားပေါ့နော်ဒါတော့ကျမတို့မပြောသေးပါဘူးရှင်
အဲ့တော့အခုအကယ်၍များဒီနောက်ဆုံးအဆင့်မှာပါသွားပြီးတော့ဒီစုရခဲ့မယ်ဆိုရင်ရောကိုနိုင်ငံအတွက်ပေါ့နော်ဘယ်လောက်ထိကုန်ဆောင်နိုင်မယ်လို့ထင်ပါလဲ
ဟုတ်ကဲ့ဒီစုကိုရသွားမယ်ဆိုရင်တော့ကျမအရင်ဝမ်းသာပါမယ်အဲနောက်ပြီးတော့ဟိုမြန်မာပြည်အတွက်ဘလို့ကောင်းကျိုးရမလဲဆိုတော့ဒီကဘာအဆင့်ပေါ့နော်ဒါမှမဟုတ်လေဒီအာဆီယံဒေတာအဆင့်မှာပေါ့နော်မြန်မာတွေဝင်ပြီးတော့ဝင်ပြိုင်နိုင်တယ်ဆိုတာကိုကဘာကတည်သွားမယ်ဒေတာကလူတွေတည်သွားမယ်ပေါ့နော်အဲ့တော့အဲ့တည်သွားတဲ့အတွက်ဒီဟိုတခြားနိုင်ငံကသုတေသနပညာရှင်တွေနဲ့ပူးပေါင်းလုပ်လာနိုင်မယ်လို့လမ်းတွေလည်းပိုဖွင့်လာမယ်လို့ကျမညွှန်လင့်ပါတယ်ရှင
်ကျေးဇူးအများကြီးတင်ပါတယ်အခုလိုအချိန်ပေးပြီးတော့ဖြေစားပေးတဲ့အတွက
်ကျေးဇူးပါတယ်ရှင
်
အခုတစ်ပတ်တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာတော့အလုတ်လက်မဲ့ခန်းစားခွင့်နဲ့ပတ်သက်ပြီးတော့တင်ပြပေးမှာပါအမေရိကန်နိုင်ငံသားတွေအလုတ်လက်မဲ့ဖြစ်တဲ့အချိန်မှာအစိုးရကနေပြီးတော့အလုတ်လက်မဲ့ခန်းစားခွင့်အနေနဲ့အပတ်စဉ်ငွေထောက်ပံ့ပေးရတယ်အထူးသဖြင့်အခုလို COVID-19 ကာယရောဂါကာလမှာမိသားစုစားဝတ်နေအဆင်ပြေစေဖို့အတွက်တာမန်ပေးနေကြအလုတ်လက်မဲ့ခန်းစားခွင့်ငွေပမာဏအပြင်တယောက်ကို600ထပ်ဆောင်းပြီးတော့ပေးတာကြောင့်အလုတ်လက်မဲ့ခန်းစားခွင့်ဟာတစ်ပတ်ကိုဖြန်းဖြန်း800ကနေ1000လောက်ရနိုင်ကြတာပါဒီလိုအလုတ်လက်မဲ့ခန်းစားခွင့်ရဖို့အလုတ်လွတ်ရမှာလဲအစိုးရကဝင်ငွေကအမြဲပေးဆောင်ရပါတယ်အလုတ်လက်မဲ့ခန်းစားခွင့်နဲ့ပတ်သက်ပြီးတော့အင်ဒီယားနာပြည်နယ်ဖိုအေးမြို့မှာနေထိုင်တဲ့မဲအေးမိုးကိုကျွန်တော်ဆက်သွယ်ပြီးတော့နေ့နေ့တင်ပြပေးထားပါတယ်မင်္ဂလာပါခင်ဗျာမဲမူးကအလုတ်ဘဲချိန်မှာစပြီးတော့နားရတာလဲဆိုတော့အရင်ပြပြပြပါလား
ကျွားတော့ကကားပစ္စည်းစက်ရုံတရုံမှာအလုတ်လုတ်တယ်သူတို့ကကိုပိယောဂစပြီးပြန်ပွားပြီဆိုတဲ့အချိန်ကစပြီးတော့မတ်လ16ရက်နေ့မှာကုမ္ပဏီကနေပြောအားလုံးကိုစီဝေးခေါ်ပြီးတော့အကြောင်းကြားတယ်ကုမ္ပဏီပြိမ့်မယ်ဆိုတဲ့အကြောင်းယာယီအစောပိုင်းတော့ယာယီပြိမ့်မယ်ပေါ့ဆိုတဲ့အကြောင်းကြားပြီးတော့အားလုံးကိုဒီအလုတ်ကမားတဲ့အကုန်လုံးကိုအလုတ်စပိတ်လိုက်တယ်မတ်လ16ရက်နေ့ပေါ့
ဆိုအလုတ်စပြီးတော့နားတဲ့အချိန်မှာရောဒီအလုတ်လက်မဲ့ဒီခန်းစားခွင့်ရောဘယ်လိုစပြီးတော့လျှောက်ပါလဲ
သူတို့အလုတ်စနားပြီဆိုတော့ဒီတည်းကသူတို့ပါလိုက်ပါတယ်အားလုံးကိုအွန်လိုင်းကနေပြီးတော့ဒီအလုတ်လက်မဲ့ခန်းစားခွင့်တွေကို employment လျှောက်ဖို့အတွက် online account တွေသူတို့ပေးတယ်ပေးပြီးတော့အဲ့ဒီကနေပြီးတော့အလုတ်လက်မဲ့လျှောက်ထားခွင့်တွေကိုလျှောက်ထားဖို့အတွက်သူတို့အကြံဉာဏ်ပေးလိုက်တယ်
ခန်းစားခွင့်တောင်းခံသူများပြားလွန်လာကြောင်းတချို့ပြည်နယ်တွေကအလုတ်လက်မဲ့ကိစ္စကင်တွေတဲ့ဌာနတွေမနိုင်မနှင်းဖြစ်ကုန်ကြသလိုအွန်လိုင်းကလျှောက်ထားသူတွေများလာကြောင်းလည်းနယူးယောက်နဲ့အော်ရီဂွန်ပြည်နယ်တွေပါဝင်ပြည်နယ်တချို့က website တွေမနိုင်ဝင်ကြောက် website ခုန်ပါတယ်။ဒါပေမဲ့လည်းအများအပြားတော့ internet ကနေလျှောက်ထားကြတာမှအဆင်ပြေကြပါတယ်။ပုံမှန်အားဖြင့်ဆိုရင်တော့အလုတ်လက်မဲ့ထောက်ပံ့ကြေးကိုပြည်နယ်အစိုးရကပေးတာပါ။ဒါပေမဲ့လည်း covid ကာယရောဂါကာလမှာ ီအောင်စုအစိုးရကလည်းထပ်ဆောင်ပြီးတော့ထောက်ပံ့ကြီးပေးတာကြောင့်အလုပ်လက်မဲ့ထောက်ပံ့ကြီးအတော်လေးရကြပါတယ်ဒီထောက်ပံ့ကြီးဘယ်လိုရလဲဆိုတဲ့အကြောင်းမအေးဘူးကအခုလိုပြောပါတယ်အ
ော်ဒီဘက်ကိုသူတို့စပြီးပေးတဲ့အချိန်ကကျွန်တော်ကိုပေးခဲ့တာဒီဘက်ကို335ကျပ်335ကျပ်ပေးတာနေပြောနောက်အစိုးရနေပြောအစိုးရ employment ထောက်ပံ့ကြီးဆိုပြောပေးပြီးတော့အစိုးရထောက်ပံ့ကြီးဒီ covidCOVID အချိန်မှာထောက်ပံ့ကြေးပေးတာ600ထပ်ပေးတယ်။ပေးတော့ကျွန်တော်တို့ကိုအားလုံးက435ကျပ်ဖြစ်သွားတာပေါ့နော်။ဖြစ်သွားပြီးတော့အားလုံး test တွေပါညာတွေနှုတ်လိုက်ပြီးသွားတဲ့အခါမှာကျွန်တော်150ကျပ်တစ်ပတ်ကိုတစ်ချိန်ပေးပါတယ
်။အလုပ်လက်မဲ့ခံစားခွင့်ရောနောက်ဟိုဘလောက်ကြာကြာပေါ့လေပေးထားမှာပါလဲ
။သူတို့ကကျွန်တော်တို့ကြားတဲ့စကားတော့အနည်းဆုံးတော့6လအထိပေးမယ်လို့ပြောတယ်ပြောထားတာတော့ကြားပါတယ်။ဒါပေမဲ့ကျွန်တော်တို့အလုပ်ပြန်မလုပ်သေးမချင်းပေါ့နော်
။ပြည်နယ်အစိုးရရဲ့အလုပ်လက်မဲ့ထောက်ပံ့ကြေးကတော့ပုံမှန်အားဖြင့်6လလောက်ပေးပါရယ်။ဒါပေမဲ့လည်းပြည်ထောင်စုအစိုးရရဲ့အထူးထောက်ပံ့ကြေးကတော့ဇူလိုင်လကျရင်ရဆိုင်မှာပါ။ဒါအပြင်ပြည်ထောင်စုအစိုးရကပဲကတ်ရောဂါကြောင့်ကြာဆင်းနေတဲ့အမေရိကန်စီးပွားရေးကိုကြားကန်ဖို့အထူးအစီအစဉ်အနေနဲ့လူတစ်ယောက်ကို1200အထိတစ်ကြိမ်ပေးထားပြီးလည်းဖြစ်ပါရယ်။လွှတ်တော်ဟာရောသမရဒေါ်နယ်ထရန့်ကပါအမေရိကန်အများစုနဲ့စီးပွားရေးလုပ်ငန်းတွေအတွက်အကူအညီဖြစ်ဒေါ်လာထရီလီယံနဲ့ချီချထားပြီဖြစ်ပါတယ်ဒီမိုကရက်တီထိန်းချုပ်ထားတဲ့အောက်လွှတ်တော်ကအကူအညီငွေတွေကိုထပ်တိုးပေးဖို့လည်းစ조사နေကြပါတယ်အလုံးမလုံးသေးဘူးဆိုတာကိုတာဝန်ရှိသူတွေစီအမြဲအကြောင်းကြားနေရတယ်လို့မအေးမိုးကပြောပါတယ
်ဟုတ်ကျွန်တော်ကတပတ်တစ်ခါတော့ပြန်ပြော claim ရပါတယ်ဒီအလုံးရှာဖွေရေးနဲ့ပတ်သက်တာမျိုးအဲ့လိုပုံစံမျိုးပေါ့ person တနင်္ဂနွေနေ့တိုင်းပေါ့
ကိုရိုနာဗိုင်းရပ်စ်ကရောဂါအနေနဲ့ကြောင့်နိုင်ငံစီးပွားရေးဆက်ပြီးတော့ကျဆင်းနေတဲ့အမေရိကန်မှာအလုတ်လက်မဲ့ခံစားခွင့်လျှောက်ထားသူတွေအခုအခါမှာနည်းနည်းရော့ကျလာပြီမဲ့နောက်ထပ်လူပေါင်း2,000ကျော်လောက်ခံစားခွင့်လျှောက်ထားခဲ့တယ်လို့အလုတ်သမားဝန်ကြီးဌာနကပြောဆိုထားတာပါအလုတ်လုံနေချိန်ထက်ဒီခုချိန်မှာအလုတ်လက်မဲ့ထောက်ပံ့ကြီးကလည်းအတော်လေးပိုရနေတာကြောင့်အလုတ်ပြန်မသွားကျင်ကြဘူးဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်ချိန်ချောက်မှုဆက်ရှိနေစေဒီကတ်ရောဂါကြောင့်လုပ်ငန်းလျှော့ချကြရတာအပြင်ဝယ်သူနှဲပါတဲ့အတွေ့တချို့လုပ်ငန်းတွေကဒီအလုတ်သမားတွေကိုအလုတ်ဆက်မခံနိုင်ပဲလည်းဖြစ်နေတာပါဒါကြောင့်ဒီမက်လာလေကစပြီးတော့အလုတ်လက်မဲ့ခံစားခွင့်လျှောက်ထားသူဟာ40.8%တန်းထိရှိနေပြီးတော့ဒါဟာအမေရိကန်အလုတ်သမား164တန်းရဲ့4ပုံတစ်ပုံလောက်အထိရှိနေတာပါအစိုးရကအထူးထောက်ပံ့ကြေးပေးတဲ့ခံမှာတော့ဝင်ငွေကွန်ဆောင်စရာမလိုပေမဲ့အလုတ်လက်မဲ့ထောက်ပံ့ကြေးကတော့ဝင်ငွေကွန်ဆောင်ရတဲ့အကြောင်းလဲမအေးမှုကပြောပါရစေ။
ကျွန်တော်တို့အလုတ်လုပ်နေတဲ့အချိန်မှာတော့လည်းပဲပုံမှန်ပေါ့နော်တပတ်ကိုတစ်ခါကျွန်တော်တည်တလို့ကျွန်တော်ရဲ့ test pay check စီရင်တဲ့မှာကြည့်တဲ့အခါမှာတော့ကျွန်တော် federal ကပုံမှန်အတိုင်းတပတ်ကို40နှစ်တကြက်ပြီးတော့ social က40နှစ်တကြက်ပြီးတော့ state ကိုပေးရတဲ့ဥစ္စာက20ပေါ့နော်နောက်ပြီးတော့ဒီကိုယ့်ရဲ့ပြည်နယ်တန်းမှာ foreign ကိုပေးရတဲ့ဥစ္စာကကိုကြက်လောက်ပေးရတယ်အားလုံးစုစုပေါင်းကျွန်တော်တို့ဟိုမဲ့တက်ကြီးကြလို့ရှိရင်ပေးရမယ် social medical driver ကပ်ပြီးအားလုံးပေးရတယ်ဆိုလို့ရှိရင်120လောက်ဝင်ကျင်တော့တပတ်ခါဆောင်ရတယ်ပေါ့နော်အဲ့ဒီဥစ္စာပုံမှန်ကျွန်တော်တို့နိုင်40လောက်တဲ့အချိန်တိုင်းအချိန်တိုင်းမှာကိုရီးယားအပတ်စဉ်ဆောင်လာတဲ့ဝင်ငွေပေါ့ပေးရမယ်ပေါ့ကပ်ဆောင်ရမယ်
ဟုတ်နောက်ဆုံးမေးချင်တာကတော့ဒီအမေရိကန်ဆိုရအခွန်ဖြတ်တဲ့နေရာမှာအတော်လေးနာမည်ကြီးပါတယ်ဆိုတော့အခုလိုဝင်ငွေကုန်မဲ့ဖြစ်ဖြစ်ကားဝယ်တဲ့အတွက်အခွန်ပေးရတယ်အိမ်ဝယ်တဲ့အတွက်အခွန်ပေးရတယ်နောက်ဟိုစားတောက်ဆိုင်မှာအစားအသောက်ဟင်းချက်မှုဈေးဝယ်တာအစဟိုအကုန်အခွန်ပေးရတာပေါ့လေဆိုတော့ဒါပေမဲ့လည်းအခုလိုအခက်အခဲဖြစ်တဲ့အချိန်မှာခံစားခွင့်လည်းပေါ့လေပြန်ပြီးတော့ရတဲ့အခါကျတော့ဒီလိုစနစ်မျိုးကအလုံးအတွက်အဆင်ပြေစီပါလားဘယ်လိုထင်ပါလဲ
ကျွန်တော်ကတော့ကျွန်တော်တယောက်တည်းစိတ်နဲ့ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ကြိုက်ပါတယ်။ဘာဖြစ်လို့ဆိုကျွန်တော်တို့ပေးနေတဲ့အခွန်ကကျွန်တော်တို့ရက်တည်နေတဲ့အစိုးရတစ်ခုအတွက်ဟိုပေးဆောင်ရတာပဲလေ။အစိုးရအသုံးစရိတ်တွေကိုပေးဆောင်ရတာပဲလေ။ကျွန်တော်တော့သဘောကျပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒုက္ခရောက်နေတဲ့အချိန်လက်ရှိဖြစ်နေတဲ့အချိန်ကာလမှာလည်းပဲဒီပတ်စံကိုကိုယ့်စီကိုပြန်ရလာခဲ့တာပဲလေ။အဲ့တော့ကျွန်တော်တို့ပေးရတဲ့ပတ်စံကကိုတွေအလုပ်လုပ်ပြီးတော့အခြားအလုပ်မလုပ်တဲ့လူတွေတမမဟုတ်လို့ရှိရင်အစိုးရနဲ့ပတ်သက်တဲ့အခြားလုပ်ငန်းစဉ်တွေမှာထည့်သွင်းအသုံးပြုရတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။ချေနပ်ပါတယ
်။ဟုတ်ကဲ့ပါဟုတ်ကျွန်တော်တို့အခုလိုဖြည့်ချပေးတဲ့အတွက်ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပ
ါ။အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ဒီတစ်ပတ်တော့ စိုက်ပျိုးရေးကဏ္ဍအတွက်မရှိမဖြစ်လိုအပ်တဲ့ရေကိုတောင်သူတိုင်းလက်လန့်မိဖို့ COVID-19 ကာလအတွင်းလုံနိုင်တာတွေကိုစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကိုမေးမြန်းပြီးတင်ပြပေးမှာပါ။
ဒီကျွန်တော်တာဂက်ပြီးရဲ့နောက်ပိုင်းမှာရာသီတော့ပေါက်ပြန်တယ်ဒီနေ့အထိပဲမှန်နေတယ်ဘာမှန်လဲဆိုရင်ဘိုးလေးမှာဒီကားလာလို့မှာအန်စာတိတ်ထိပဲရေဖုံးမယ်ရေမဖုံးရင်ဘိုးခေါင်ရင်ရေငတ်မယ်များသောအားဖြင့်ရေများရင်ဒီနေ့ဒီနေ့မှာရေဖုံးတယ်ဘိုးမလာတော့ဆိုရင်ခေါင်တယ်အခုဆိုရင်ပဲဘိုးစုံလေးကမစွန့်ဖို့လုပ်သွားပြီးတော့ဂျွန်လာတောင်းမှကပြန်ပြီးမိုးလာမှာဆိုတော့ဒီနေ့ဒီစိုက်ချင်ကနောက်ချသွားပြန်အောင်နောက်ချသွားရင်နောက်ပိုင်းမှာစိုက်မဲ့တောင်းဒီနေ့ဒီနေ့မှာသွားပြီးထိခိုက်ပြန်အောင်ဆိုတော့ဒီလိုမင်းရေမြာမိုးကိုမိပြီးတော့စိုက်နေတာကကျွန်တော်တို့နိုင်ငံရဲ့80%အောင်ရှိတယ်
။မြမစိုက်ပျိုးရေးကဏ္ဍမှာရေအပြင်လိုအပ်တာတွေကအများကြီးရှိပါသေးတယ်
။ဒီလက်ရှိနေထားမှာလေသမားတွေအားလုံးကတွဲနွားထွန်တုံးထွန်တန်နဲ့ပဲလက်ထက်သွားနေရတဲ့အနေအထားမှာရှိတယ်။အဲ့ဒီအနေအထားမှာသူလိုချင်တဲ့အချိန်မှာရေမရဘူး။ရေမရတဲ့အချိန်မြေအရာတွေထွန်ရစ်တဲ့နေရာမှာအားလုံးအဆင်မပြေဘူး။အပြင်ပဇေကွဲမရှိတဲ့တွေ့ဒီသမားကလူရရပဲလုပ်တယ်ဖြစ်တယ်လို့လုပ်တယ်ရာဒီရလဲဆောစောကကျွန်တော်တို့ကတာဂက်နောက်ပိုင်းမှာရာဒီရပြင်းထန်လာတယ်သူတပြင်းပူချင်းပေါ့နော်ပူချင်းက9နိုင်10နိုင်ဆိုရင်ဘလူးမကွင်းထဲမှာမနေနိုင်တော့ဘူးတော့လက်လက်ရရဲ့ဒီအနေထားကလုံသားရှားပါတယ်ရာဒီရပြင်းထန်တယ်နောက်ပြီးတော့ဇေကွဲမရှိတဲ့တွေ့ဒီသမားစိတ်ဝင်စားတဲ့ဒီနေရာလုပ်ငန်းကြီးကိုဆိုတော့ဒီတိုင်းပဲမျက်ကွယ်ပြုမယ်နေမျိုးဆိုရင်တော့တိုင်းပြည်ဒီရေရှည်မှာကိုဗစ်ကလည်းပြည်ပြားနောက်ရှက်မယ်ဆိုရင်အနေထားတော်တော်ကိုဆိုးရမယ်ဒီအနေထားရှင်ရုံထက်ဖို့ဆိုလို့ရှိရင်ဒီအားလုံးကိုပြင်ဆင်နေတဲ့နီလန်းဒီနံပါတ်1ရေရင်းမြစ်တွေကိုပေါ်ထုတ်ပြီးတော့ရေစီမံတွေကိုတိုက်တိုင်နဲ့တန်သမားတွေစိုက်ဖို့အစီအစဉ်ဖြစ်အောင်စီမံပေးရမယ်နံပါတ်2အင်အားမဲ့နေတဲ့တန်သမားကိုအင်အားရှိတဲ့တန်သမားဖြစ်အောင်ကျွန်တော်ဆက်မှုကလေးကလက်လုပ်လက်လုပ်ကိရိယာလေးတက်ဆင်ပေးရမယ်ဒါသည်မဖြစ်မနေလုပ်ရမယ်နိုင်ငံတော်ရဲ့အဓိကလုပ်ငန်းလို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ
့ဆိုတော့အရမအောင်ကရေအင်းရင်းမြစ်တွေဖော်ထုတ်ပေးရမယ်ဒုတိယကစက်တွေတက်ဆင်ပေးရမယ်ပေါ့ဆရာတို့ရေအင်းရင်းမြစ်ကိုဘယ်ဒေသမှာဘယ်လိုလုပ်ရမလဲဆိုတာလေးကိုဆရာနည်းနည်းပြောပြပေးပါရှင
်ပြောရမယ်ဆိုရင်ရေအင်းမြစ်တော့ရင်းမြစ်ပေါ်တာလောက်ခေါ်ရရောအရှိဘူးဒါမှမဟုတ်အသုံးမချအသုံးမချဆိုတာဘာလဲဆိုတော့ဖရန်စနံပါတ်1အခုမေလအနေစရွာမယ်အောက်တိုဘာထိမိုးကြီးရွာတဲ့ခါမှာတဲကြီးမိုးကြီးရွာတယ်ရွာသမျှအားလုံး6နေမျိုးနဲ့ဆင်ပြင်းတက်ဆင်ပြီးတော့ရောက်ရနေမျောသွားတာပဲရှိဒီရေဒီအားလုံးကိုရေမရှိတဲ့အခါဘလို့တောင်မလဲဆိုတဲ့စီမံဆိုတော့ရေလောင်းတမန်တွေရှိတာနဲ့ဒါဘာလို့မင်းဆရာဘာလို့ပြောလဲကြောင်တမန်တွေဒီလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကစောက်တယ်ဆိုတော့ပေါ်ကုန်ပြီရေလောင်းတမန်တွေရဲ့အရင်မြစ်ကိုလှုပ်ထားတဲ့အစ်တော်တွေဒီပြုံးကုန်ပြီဒါကြောင့်မို့ရင်းနဲ့ရေလောင်းတမန်တွေဒီအခုနွေရာသီစိုက်မယ်ဆိုလို့ရှိရင်ရေမရှိတော့ဘူးဥပမာအပြည့်သဖတ်စိတ်ဆယ်ကြီးဒီအေက9သိန်းကိုရည်ရွယ်ပြီးတော့ဝေကုန်ချေချတဲ့ဘဝမှာကြီးဆုံးဆယ်ကြီးဖြစ်တယ်ဒီနေ့ဆိုရင်အေကတသိန်းတော်မှာ၅သိန်းကတသိန်းတော်ဆိုတာမဆိုင်နိုင်တော့ဘူး။ဘာဖြစ်လို့လဲ။ဆယ်ကြီးကောဝါပြီးတော့ရေမလောင်နိုင်လို့ဟောတာလဲပါတယ်။ရေရင်းမြစ်တွေချက်ခန့်လျှောက်တဲ့ရေတွေမဆင်းတာလဲပါတယ်။သူတို့တမောရင်းလို့လှောင်ထားတော့လဲစိုက်မဲ့ချိန်ကျရေမရှိတော့ဘူး။အဲ့တော့ဒီအနေထားတွေဒီဆယ်တွေပေါ်မှာလဲသူတို့ပြန်ပြီးတော့ပြည်ရင်ထိမ့်သိမ့်ဖို့ကောင်းတယ်။ဆယ်တွေကိုပို့ပြီးတော့လှောင်ထားအောင်တူးဖို့လိုတယ်။ဆယ်ကိုရေသာစီတဲ့တောတောင်တွေပြန်ပြီးတော့ပြည်ရင်ဖို့လိုတယ်။
ဒီလိုတိဆောက်ထားတဲ့ဆေးရည်ထက်ကောင်းတဲ့အရင်းမြစ်တွေမြန်မာနိုင်ငံဒေသအတော်များများမှာရှိနေတယ်လို့လည်းပြောပါတယ်
။တခိုင်ကမ်းမြောင်တခြားတစ်ယောက်မှာဆင်းလာတဲ့တောင်တန်းတွေအကိုရုံမရဲ့အကိုအရှိအနောက်တွေ့တန်းဆင်းနေတဲ့တောင်တန်းတွေနောက်ပြီးတော့ကျန်းရုံမတောင်တန်းတစ်ယောက်ရှောက်မှာဟိုပုံးချိုင်ဝမ်ဟဲဟိုချိုင်ဝမ်မှာတောင်တန်းတွေတွေ့မြောင်ဆင်းသွားတာ။နောက်ကြရပြီးသင်္သာရီတောင်တန်းတွေကင်တောင်တန်းတွေဆင်းသွားတာ။ဆင်းသွားနေမှာလင်သမားလေးတွေကတချို့မလုပ်လဲဆိုရင်တောင်တန်းကနေရောမှဆင်းလာတဲ့ချောင်းလေးတွေကနေချောင်းပိတ်မြောင်းပိတ်ဆယ်လေးတွေလောက်ကြတယ်တို့တော့သူတို့ကအင်အားသူတို့မှာကြောက်တုံးကြောက်ခဲလေးတွေတစ်တုံးတစ်ခက်ကလေးတွေဒါလေးနဲ့တားပြီးရေသားဆယ်လေးတွေလောက်ကြတယ်ကျန်တော့အဲ့ဒီသမားလေးကဗီလက်မြေလေးအုပ်သေးလေးပေးပြီးတော့ရေသားဆယ်လေးတွေများတူးချင်းကိုကျွန်တော်တို့လက်နိုင်တော်ကနေထောက်ပံ့ပေးမယ်ဆိုလို့ရှိရင်တော့ကျန်သမားပိုင်ကိုပိုင်ဆယ်လေးတွေဖြစ်ပြီးတော့ရေရှည်ခံတဲ့ရေရှည်သွားသူပြင်းထိမ့်သိမ့်မယ်ဆိုရင်တော့ဘွားပြီးတဏ္ဍီရားမှာရေရရှိလေးလုပ်ငန်းစီလက်ညှိုးထုတ်လို့မလဲပါဘူးခင်ဗျအများကြီးပဲ
မြန်မာနိုင်ငံအလဲပိုင်းပူပြင်းချောက်တဲ့ data တွေမှာမြေအောက်ရေကိုတုံးနိုင်အောင်စီမံပေးဖို့လိုပါတယ်
။ dry zone အပတ်ဝန်းကျင်မှာရေခန့်နေသို့သောမြေအောက်ရေရှိနေတယ်။မြေအောက်ရေမှာစားတတ်မှာလည်းမြေအောက်ရေတွေအများရှိတယ်။အဲ့ဒါကိုရေပန်လေးတွေလေးလက်မတွင်းလေးတွေ90ပေ90 80 450ဆိုရောက်ပါတယ်။ဒီလိုပန်ရေရေတန်လေးတွေထူပဲဆိုတော့ data တိုင်းထူလို့ရှိရင်1က8က10ကလောက်သွားပါတယ်လေးလက်မရေမရတဲ့နေရာမှာ
ရေအရင်းမြစ်စီမံရေးအတွက်တကယ်တမ်းလိုအပ်မဲ့နေရာကတော့ AR မျိုးဝါကျွမ်းမော် data ပါ။
တကယ်လို့ဆရာကောင်းတဲ့နေရာဒီ တရားတွေမျိုးအကြောင်းပါကြီးပါအဲ့ဒါကမိုးရင်းမှာဒီက၄သိန်းလောက်ဆက်နေမှာကဘာမှကိုမတွေ့ရဘူးဘာကြောင့်ကျိုက်လက်မြို့နယ်ကမြို့နယ်လောက်ပဲရေလေးတဘဝဝယ်နဲ့မြို့နယ်လောက်ပဲလူစပါးဆိုင်တယ်ဘာကြောင့်လဲဆိုတော့ဒီမြေရေဟာပြင်လဲဆွဲအားနဲ့သွားနေတော့နှစ်ကြိမ်တက်တယ်နှစ်ကြိမ်ကျဒီရေတက်ကြနဲ့သွားနေတာအဲ့မှာရေချိုးလွှမ်းတာအရာဝိဒ၄တန်းလောက်မှာတစ်တန်းလောက်ရေချိုးလွှမ်းတယ်နှစ်တန်းလောက်ကပြင်လဲပိုင်းဒီနှစ်တန်းကိုဆက်ရှမ်းပြင်စပါးတေကဒီတန်ခွဲစံတန်ခွဲတွတ်တယ်စပါးဒီအေကနှစ်တန်းဆိုင်ဒီစံတုံတန်သုံးတန်းအေးစစ်စံတန်သုံးတန်းကိုအရာဝိဒ်တိုင်းကိုခြေခံပြီးတော့ရေယာတီမှာရေပစ်စတင်နဲ့ရေပစ်စတင်ဆိုတော့ဘာမှမခဲဘူးကျွန်တော်ရေထဲမှာဖောင်လေးနဲ့ပန်လေးတွေထိုင်ပြီးတော့လေထဲကိုရေသွင်းပေးပြီးတော့တောက်ပိတ်မြောက်ပိတ်တွေလုပ်ပြီးတော့များဒီစနစ်တင်များအရာဝိဒ်တိုင်းမှာလုပ်မယ်ဆိုရင်တော့အရာဝိဒ်တိုင်းဒီဘာပြည့်ရဲ့မျိုးစီထက်တန်ဆုံးနေရာရွေးခါမှာနေရောင်အပြည့်ရတယ်ချောင်းနေမြောင်းနေရနေဒီရေတက်ကြမှာဒီလက်နှခမ်းကိုလာတီနေတဲ့ရေလေးကိုပဲအခုခေတ် AC flow ဆိုတဲ့ပိုက်ကြီးတွေများသွင်းပြီးတော့များလုပ်လိုက်မယ်ဆိုရင်တော့ဟိုအလားအလာကောင်းတယ်ချင်းနေကောင်းပါလေရေပဲလိုတယ်ဆရာမရဲ့ဘာမှမလိုဘူးလေတမမ
မြေချောင်းမတိန်ကောအောင်ဆောင်ရှောက်ရေးကိုလည်းအလေးထားရမှာပ
ါကျွန်တော်တို့အခုဒီပြည့်နေချောင်းတွေအိုင်တွေအင်းတွေကောတယ်ပါဆရာမရဲ့ဘာကြောင့်လဲဆိုတော့ပြတော်တွေပြုံးနေတဲ့အားလုံးကတိုက်စားပြီးတော့ကောတယ်ရော်မြစ်တီမြေဖျားနေရွှေမိုင်းနေကြောင်မိုင်းနေတူးတဲ့တွင်းစာတွေကအဲ့ရနေမျောပါပြီးတော့ဘယ်ထိပိတ်သွားလဲဆိုရင်ကျွန်တော်တို့အခုခုထိပိတ်သွားတယ်ကျွန်တော်တို့သဘောကအရင်မြေရေအမြင့်တွေကကားဆောက်လို့ကျွန်တော်တို့ကပြုံးပြီးသွားတယ်တကယ်တော့ဒါတွေများတူးဖော်ပြီးတော့များလုပ်မယ်ဆိုရင်ဒီရီမီကြည့်ဒီကျွန်တော်တို့တောက်သုံးရေစိုက်ကျိုးရေဘွားပြည့်ကုံတွေအထက်ပြည်ဗမောတိတင်လို့ရတဲ့အထိများတင်းစားမယ်ဆိုရင်တော့အလုံးဝအချက်ကုတ်အများကြီးဖြတ်ပါတယ
်စိုက်ကျိုးရေးပညာရှင်ဒေါက်တာထွန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေနောက်တစ်ပတ်မှာတင်ပြချင်ပါ
မေလ29ရက်တောက်ချာနေ့အတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပါအောင်မယ်ရှင်။ American ပြည်တော်စု Minneapolis မြို့မှာရဲဖမ်းဆီးစဉ်အတွင် African American တယောက်တိတ်ဆုံးခဲ့မှုကိုမကျေနပ်လို့ဆန္ဒပြမှုတွေဆက်ဖြစ်နေပါတယ်။မြို့ထဲမှာ나ကြီးဒေါသထွက်နေကြရတဲ့ဆိုတာနားလည်ပေမဲ့လူရဲမိရှုဖျက်ဆီးနေတာတွေကိုလက်မခံနိုင်ဘူးလို့မြို့ရဝန်ကတောက်ချာနေ့အစောပိုင်းကပြောကြားခဲ့ပါတယ်။မမှုတွေဖြစ်နေတာကြောင့်မြို့တော်ဝန်ကမြို့ထဲမှာအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှုရဲ့တောင်းဆိုချက်နဲ့ပြည်နယ်လုံခြုံရေးအဆောင်တပ်ဖွဲ့900ကိုအသင့်ပြင်ချပြီးမင်းနီယပလစ်စိန့်ပေါ်နဲ့ပတ်ဝန်းကျင်နေရာတွေမှာတပ်တွေဖြန့်ချမယ်လို့အဆောင်တပ်ဖွဲ့တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။လူမှုကွန်ရက်ကုမ္ပဏီတွေအပေါ်စီကံတင်ကြမဲ့အမိန့်တရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။Twitter လူမှုကွန်ရက်ပေါ်မှာသမ္မတထရမ့်ရေးတင်နေတဲ့အကြောင်းအရာတချို့ကိုဖတ်သူတွေအနေနဲ့အချက်အလက်မှန်ဆင့်တိုင်းမဲ့ website link တွေ Twitter ကပထမဆုံးတွဲဖော်ပြခဲ့ပြီးရပိုင်းအကြောင်းမှာပဲအခုလိုသမ္မတအမိန့်နဲ့လက်မှတ်ထိုးထုတ်ပြန်လိုက်တာပါလေ့လာသူတွေကတော့ဒီအမိန့်ပေါ်ဥပဒေကြောင်းကနေစိန်ခေါ်မေးခွန်းထုတ်မှုတွေရှိလာလိမ့်မယ်လို့သုံးသပ်နေကြပါတယ်ကမ္ဘာတဝန်း COVID-19 ရောဂါဖြစ်ပွားသူပေါင်း6တန်းနီးပါးရှိနေပြီးသေဆုံးသူကလည်း36,000ကျော်သွားပါပြီ။ American ပြည်ထောင်စုကတော့ရောဂါကူးစက်ပြန့်နှံ့မှုအဆိုးဆုံးနိုင်ငံဖြစ်နေပြီးအတည်ပြုလူနာ 1.8 တန်းကျော်ရှိပါတယ်။မြန်မာအင်းနီးရှင်အိန္ဒိယနိုင်ငံမှာတော့ဒီကနေ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ9,000ကျော်နဲ့နေ့စဉ်ကူးစက်မှုနှုန်းနောက်ထပ်အများဆုံးဆန်းကျင်တင်ခဲ့ပါတယ်။အခုဆိုရင်အိန္ဒိယမှာCOVID-19 ရောဂါဖြစ်သူ 36,000 ကျော်နဲ့သေဆုံးသူ 4,900 ကျော်သွားပြီဖြစ်တာကြောင့်ကူးစက်သူရောသေဆုံးသူအရေအတွက်ပါတရုတ်နိုင်ငံထက်ပိုများသွားပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့ရုပ်ရှင်ရုံတွေ၊ပြားစက်ရုံတွေ၊တရိတ်ဆန်ရုံတွေနဲ့ငါးပြားတိုက်တွေကိုတနင်္လာနေ့ကစပြီးပြန်ဖွင့်နိုင်ကြပြီဖြစ်ပါတယ်။ဒါပေမဲ့လူဦးရေအကန့်အသတ်နဲ့ဝင်ခွင့်ပြုရမှာဖြစ်ပြီးရုပ်ရှင်ရုံတွေဆိုရင်လူ200အောက်ပဲဝင်ခွင့်ပေးရမှာဖြစ်ပါတယ်။ဒါအပြင်ဇုံတွဲတွေကလွဲလို့တယောက်နဲ့တယောက်ခတ်ခွာထိုင်ကြရမှာဖြစ်ပါတယ်။နိုင်ငံတွေအနေနဲ့ကြိုတင်ကာကွယ်တဲ့ဆောင်ရွက်မှုတွေကိုမလုပ်ရင်ကရောဂါကြီးကြောင့်ကမ္ဘာမှာငတ်မှုခေါင်းပါမှုအကြီးအကျယ်အလုံးလက်မဲ့ဖြစ်မှုစတဲ့ပြောပြလို့မရနိုင်တဲ့ဆိုးကျိုးတွေခံစားရလိမ့်မယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသတိပေးခဲ့ပါတယ်။ဟောင်ကောင်မှာလုံခြုံရေးဥပဒေပြဋ္ဌာန်းမဲ့တရုတ်ပြည်မကြီးအစိုးရရဲ့ဆုံးဖြတ်ချက်အပေါ်အမေရိကန်၊ဗြိတိန်၊ဩစတြေးလျနဲ့ကနေဒါနိုင်ငံတို့ကပူးတွဲကြေညာချက်ထုတ်ဝေဖန်ခဲ့တာကိုတရုတ်အစိုးရကပယ်ချလိုက်ပါတယ်။ဒါဟာတရုတ်နဲ့ဟောင်ကောင်ပြည်တွင်းရေးကိုအကြီးအကျယ်ဝင်ဆွတ်တာဖြစ်တဲ့အတွက်တရုတ်အစိုးရကခိုင်ခိုင်မာမာဆန့်ကျင်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။သူတို့ရဲ့မကျေနပ်ချက်ကိုသက်ဆိုင်ရာနိုင်ငံတွေကတန်အရာရှိတွေကိုအသိပေးအကြောင်းကြားခဲ့တယ်လို့လည်းပြောကြားခဲ့ပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်ကြဒီညအတွက်ရေဒီယိုအတန်းလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOE အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်းရဲပါမှာ။Thank you.
This program has come to you from the Voice of America, Washington.